Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VO American တိုင်းရဲ့2019ခုနှစ် January လ26ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာဥရိမဲဝင်ရောက်လာသူတွေကိုတားဆီးနိုင်အောင်တတိုင်းကာဖို့သမ္မတဒေါ်နယ်ထရန့်ကမိတ်ထုတ်ပြန်လိုက်တဲ့အချိန်ထဲမှာပဲမက္ကဆီကိုသမ္မတကတော့ကုန်ကျစရိတ်ပေးမှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်အမေရိကန်ခီးစဉ်တွင်နိုင်ငံခြားထူးဆန်းရေးတရားတိဆောက်ဖို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကတိုက်တွန်းဖို့ရှိနေပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမိုက်တန်စင်နဲ့တူကြီးညာပေးမှာပါ
အခုညပိုင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမှာကချင်တင်းထောက်ဆရာနှစ်ဦးကိုဖမ်းဆီးအမှုဖွင့်ထားတာနဲ့ပတ်သက်လို့အမေရိကန်တန်ရုံတာဝန်ရှိသူကအခုလိုပြောပါတယ
် Indications the two Kachin Baptist Convention officials were detained by the Myanmar military
တင်းထောက်ဆရာနှစ်ဦးနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းကိုပြောကြားသွားတာပါဒီသတင်းနဲ့တဆက်တဲ့ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေကြောင့်နေရက်ပြန်ရွှေ့နေရသူတွေရဲ့အခက်အခဲတွေကိုလည်းသိကြရမှာပါငြိမ်းချမ်းရေးအတွက်အလှူငွေထက်ဝင်ဖို့မြစ်တာရက်ခံပြီးသတင်းနှစ်ပတ်အတွင်းမှာကြက်သန်းပေါင်း 1,000 ကျော်လက်ခံရရှိပြီးဖြစ်တယ်ဆိုတဲ့သတင်းကိုလည်းပြောပြပေးသွားပါမယ်ရှင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဤတန်စင်တို့ကြေညာပေးပါမယ်ရှင်
အမေရိကန်တောင်ပိုင်းမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာဥရိမဲဝင်ရောက်လာသူတွေကိုတားဆီးနိုင်အောင်တတိုင်းကာယံမှုသမ္မတဒေါ်နယ်ထရန့်ကဗိုလ်ထုနေမှာအမိန့်ထုတ်ပြန်လိုက်တဲ့အချိန်မှာပဲမက္ကဆီကိုသမ္မတအင်ဂျင်ပညာပညာတို့ကတော့ကွန်ချက်စီကိုပေးမှာမဟုတ်တဲ့အကြောင်းထပ်လောင်းပြောလိုက်ပါတယ်အမေရိကန်နယ်စပ်လုံခြုံရေးတာဝန်ယူထားတဲ့အမိမြေလုံခြုံရေးဝန်ကြီးဌာနကိုတွားရောက်လည်ပတ်စင်မှာလူဝင်မှုကြီးကြပ်ရေးဆိုင်ရာသမ္မတအမိန့်ကိုလက်မှတ်ရေးထိုးထုတ်ပြန်လိုက်တာပ
ါ We are in the middle of a crisis on our southern border.The unprecedented
American တောင်ပိုင်းနယ်စပ်ဒေသမှာပြဿနာတွေကြုံနေရပြီး America တိုက်လေပိုင်းကတရားမဝင်ဝင်ရောက်လာသူတွေမကြုံဘူးလို့များနေတာကြောင့် America နဲ့ Mexico နဲ့နိုင်ငံစလုံးထိခိုက်နေရတဲ့ကြောင်းသမ္မတ Trump ကပြောဆိုခဲ့တာပါအခုစီစဉ်ဟာနိုင်ငံစလုံးလုံခြုံရေးအတွက်တိုးတက်မှုတွေရှိလာမှာဖြစ်တယ်လို့ Mexico နိုင်ငံအတွက်လည်းအကျိုးရှိမှာဖြစ်တဲ့ကြောင်းပြောဆိုခဲ့ပါတယ်တတိုင်းဆောင်မဲ့အစီအစဉ်ကိုလာပိုင်းအတွင်းစတင်မှာဖြစ်ပြီးကုန်ကျစရိတ်ကို Mexico နိုင်ငံကပေးဖို့လဲသမ္မတ Trump က ABC ရုပ်မြင်သံကြားနဲ့မီးမြန်ခံအတွင်းပြောဆိုသွားပါတယ် Washington Post သတင်းစာကတော့ Mexicoနိုင်ငံကတင်သွင်းတဲ့ကုန်တွေပေါ်ခွန်တုတ်တွေတိုးမြင့်ောက်ခန့်သုံးဆွဲတာမျိုးဖြစ်နေတယ်လို့យေတာခဲ့တာပါမက္ဆီကိုသမ္မတကတော့တတိုင်းဆောင်မဲ့ဆုံးဖြတ်ချက်တွေစိတ်မကောင်းဖြစ်ရလို့လက်ခံမှာမဟုတ်တဲ့အကြောင်းဗိုလ်ထုနေကနိုင်ငံကိုပြောကြားတဲ့မိန့်ခွန်းမှာပြောဆိုခဲ့ပါတယ်တတိုင်းကာယံမှုကုန်ကျစရိတ်ကိုလည်းပေးမှာမဟုတ်တဲ့အကြောင်းမက္ဆီကိုနိုင်ငံရဲ့ယက်တီချက်ကိုပြောဆိုသွားပါတယ်
အမေရိကန်နယ်ကိုတရားမဝင်ဝင်လာတဲ့သူတွေကိုတားဖို့မက္ကဆီကိုနယ်စပ်မှာတတိုင်းဆောက်မယ်ဆိုပြီးထရမ့်သမ္မတအမိန့်ကြေညာချက်ထုတ်ပြီးသိမ့်ကြခဲ့မှာပဲအခုလဲမွတ်စလင်အများစုနေထိုင်တဲ့နိုင်ငံကလာတဲ့သူတွေကိုအမေရိကန်နယ်ဝင်ဖို့ပိတ်မဲ့အရေးသမ္မတထရမ့်ပြင်ဆင်နေပြန်ပါပြီဒီလိုနိုင်ငံတွေကအကြမ်းဖက်မှုတွေရှိပြီးတော့ဒီလိုနိုင်ငံတွေကလူတွေကဒီကိုလာပြီးပြဿနာတွေဖြစ်အောင်လုပ်ကြမှာလို့ဗုဒ္ဓနေတော်က ABC သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမှထရမ့်ကပြောလိုက်ပါတယ်အီရတ်အီရန်လီဘီယာစီးရီးယားဆိုမာလီဆူဒန်နဲ့ယီမန်နိုင်ငံတွေကဘသူကိုမဆိုအနည်းဆုံးရက်30အမေရိကန်တဲ့ဝင်ခွင့်ပိတ်ပင်မယ်လို့ဒီမိတ်မူကျန်းကဖော်ပြထားတာလို့နှိဆက်သူတွေကပြောပြပါတယ်မွတ်စလင်မန်သမ ्या ကိုနိုင်ငံအတွင်းဝင်ခွင့်ပိတ်မယ်လို့ထရမ့်မဲဆွေစဉ်ကာလတုန်းကပြောခဲ့ပေမဲ့လည်းအခုတစ်ခါမှာတော့အကြမ်းဖက်မှုတွေနဲ့ဆက်ဆက်နေတဲ့နိုင်ငံတွေကသူတွေကိုသာပိတ်ပင်ဖို့ပြောင်းလဲဆုံးဖြတ်လိုက်တာပါဒီအမိန့်ကြောင့်အမေရိကန်နိုင်ငံတွင်ရွှေပြောင်းဒုက္ခတွေလက်ခံမှုကိုလေးလာဆိုင်းထားရမှာဖြစ်ပါတယ်အမေရိကန်ပြည်အောင်စုကိုအထောက်အထားမရှိဘဲဥပဒေမဲ့ဝင်ရောက်လာသူတွေကိုခိုးလုံခွင့်ပေးထားတဲ့အမေရိကန်မျိုးကြီးတွေကိုအစိုးရရဲ့အထောက်ပံ့တွေဖျက်တောက်ပြီးတော့နှိမ်နင်းသွားမဲ့အမိန့်ကိုသမ္မတထရမ့်ကဗိုလ်ထုနေ့မှာပဲလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်
ကျင်းပသမားဖြစ်တန်ရရှိသူတွေကိုအမေရိကန်ကစစ်ဆေးမေးမြန်းတဲ့နေရာနေနဲ့ပြည်ပမှာလျှို့ဝှက်ခြင်းစခန်းတွေပြန်လည်ဖွင့်လှစ်ရေးပြန်လည်သုံးသပ်ဖို့သမ္မတဒေါ်နယ်ထရန့်ကအမိန့်ထုတ်ပြန်မှုရည်ရွယ်ထားတယ်ဆိုတော့ဥပဒေမူကြမ်းတရားနဲ့ပတ်သက်ပြီးဗိုလ်ထုနေကဝါရှင်တန်မှာရှုပ်ထွေးစရာတွေဖြစ်ခဲ့ပါတယ်နယူးယောက်တိုင်းစ်နဲ့ AP သတင်းဌာနတို့ကတော့အစိုးရထိပ်ပိုင်းတာဝန်ရှိသူတွေကြားဖြန့်ဝေထားတဲ့ဥပဒေမူကြမ်းမိတ္တူတွေကိုလက်ခံရရှိထားကြောင်းဖော်ပြခဲ့ကြတာပါအင်ဖြူရောပြောခွင့်ပုဂ္ဂိုလ်ရှောင်းစပိုင်ဆာကတော့အမိန့်မူကြမ်းဟာအင်ဖြူရောကမဟုတ်ဘူးလို့ငြင်းဆန်ခဲ့ပေမဲ့ဘယ်ကနေထွက်ပေါ်လာတာဖြစ်နိုင်တယ်လဲဆိုတာကိုတော့ဖြေရှင်းချက်မပေးခဲ့ပါဘူးသမ္မတမိန့်နဲ့ထုတ်ပြန်မယ်လို့ဆိုတဲ့ဥပဒေထဲမှာသမ္မတအဟောင်းဘရက်အိုဘားမာရှင်းနေကြသမ္မတတက်တန်းတွင်ပိတ်ပစ်ဖို့ ကျိုးပန်းခဲ့ပေမဲ့အောင်မြင်မှုမရခဲ့ပဲအကြမ်းဖက်သမားအဖြစ်တန်တရားရှိသူ42ယောက်ကိုဆက်လက်ထိန်းသိမ်းထားစေကျူဘာနိုင်ငံကွန်တန်နမိုအချင်းစကန်ဆက်ဖွင့်မဲ့အစီအစဉ်လဲပါဝင်တယ်လို့ဆိုပါတယ် CIA ကဖွင့်ထားတဲ့ပြည်ပကလျှို့ဝှက်အချင်းစကန်တွေကိုတော့တမန်တော်ဥပမာလက်ထက်မှာပိတ်ပစ်ခဲ့တာပါယင်းနှစ်တလို့ခန်းစားအောင်ညှဉ်းပန်းပြီးတန်တရားရှိသူတွေကိုစစ်ဆေးမင်းမြတ်တဲ့နေ့ကိုတော့တမန်တော်ဥပမာလက်ထက်မှာဥပဒေနဲ့ပြဋ္ဌာန်းတားမြစ်ခဲ့ပေမဲ့တမန်တော်ထရမ့်ကတော့တမန်တော်ရွေးကောက်ပွဲအတွက်မွေးဆွဲစည်းရုံးတဲ့အချိန်မှာဒီနည်းလမ်းကိုပြန်သုံးဖို့ထောက်ခံထားပါတယ်
ထရမ့်အစိုးရပြောတဲ့အတိုင်းသာဆောင်ရွက်မယ်ဆိုရင်ကုလသမဂ္ဂ UN အတွက်ရန်ပုံငွေကိုထရမ့်ကဖျက်တောက်ပစ်ကောင်းဖြစ်လာနိုင်တယ်လို့ဗိုလ်ဒူးနဲ့နောက်ပိုင်းတော့ကထုတ်ပြန်တဲ့သတင်းတွေကဖော်ပြနေပါတယ်။တရထရမ့်ရဲ့နောက်ဆောင်ရွက်မယ်ကိစ္စတွေအတွက်အမိန့်မူကြမ်းနှစ်ခုရထားတယ်လို့ The New York Times သတင်းစာကဗိုလ်ဒူးနေတုန်းကပြောလိုက်ပါတယ်။ဒီထဲကပထမအမိန့်မူကြမ်းတစ်ခုကတော့ပါလက်စတိုင်းအတွက် UN အဖွဲ့ဝင်ကြီးအပြည့်အဝထောက်ပံ့ပေးနေမှုကိုပိုင်ကိုဝန်ဖြန့်ချနိုင်ရေးထောက်ပံ့မှုရန်ပုံငွေတွေနဲ့အီရန်ဒါမှမဟုတ်မြောက်ကိုရီးယားအတွက်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုကျော်လွှားနိုင်ရေးစတဲ့ကုလသမဂ္ဂအေဂျင်စီတွေဆိုင်ရာအမေရိကန်ကထောက်ပံ့ပေးနေတဲ့ရန်ပုံငွေတွေကိုဖျက်ပစ်ဖို့ပါပဲ။ဒီမူကြမှာနိုင်ငံတကာဖွဲ့စည်းတွေကိုထောက်ပံ့နေတဲ့ကျန်နေသေးတဲ့ရန်ပုံငွေရဲ့အနည်းဆုံး40ရာခိုင်နှုန်းကိုချော့ချသွားမယ်လို့ The New York Times သတင်းစာကဖော်ပြထားပါတယ်။ဒုတိယအမိန့်မူကြမ်းကတော့နိုင်ငံဆောင်သဘောတူစာချုပ်တွေကိုပြန်ဆန်းစစ်ဖို့အမိန့်ပါပဲ။ဒီထဲမှာအရင်တော့ Trump ရှုံချခဲ့တဲ့ကိစ္စဖြစ်တဲ့အီရန်အနေနဲ့သူ့နူးမြူလက်နက်တွေထုတ်လုပ်မှုတွေကိုရပ်ဖို့နိုင်ငံဆောင်သဘောတူညီချက်တွေလည်းပါဝင်ပါတယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီမဲကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဥရောပသမ္မတ EU ကနေဗြိတိန်နိုင်ငံထွက်ဖို့ပြင်ဆင်နေပြီးအမေရိကန်မှလည်းသမ္မတသစ်ဖြစ်ဒေါ်နယ်ထရမ့်တက်လာနေချိန်မှာအမေရိကန်နဲ့အထူးဆက်ဆံရေးသည့်တရက်တည်ဆောက်ဖို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးတိုက်တွန်းမှုရှိနေပါတယ
်။ I'm pleased that I am able to meet President Trump so early in his administration.
သမ္မတထရမ့်ဆိုရတဲ့တန်းဆောင်းဝိုင်းမှာတွေ့ဆုံခွင့်ရတဲ့အပေါ်ဝမ်းမြောက်ကြောင်းနဲ့အမေရိကန်သမ္မတနဲ့အတူလက်တွဲအကောင်အထည်ဖော်ဖို့ရည်မှန်းထားတဲ့အမေရိကန်နဲ့အထူးဆက်ဆံရေးတရက်ထူထောင်နိုင်မဲ့လက္ခဏာတစ်ခုလည်းဖြစ်တဲ့အကြောင်းအမေရိကန်ရဲ့ပြည်အောင်စုကိုတော်ရောက်မဲ့ခီးစဉ်မတိုင်ခင်ဗိုလ်ဒူးနေကဗြိတိန်အောက်လွှတ်တော်မှာပြောကြားသွားတာပါဗြိတိန်ဝန်ကြီးချုပ်ဟာဒီကနေ့ကြာသပတေးနေ့မှာဖီလာဒယ်ဖီးယားမြို့ကိုတော်ရောက်ပြီးမနက်ဖြန်တောက်ချန်နေချိန်တော့အမေရိကန်သမ္မတအင်ပီရိုကိုတွေ့မှာဖြစ်ပါတယ်ဗြိတိန်ဝန်ကြီးချုပ်ဟာသမ္မတထရန့်တာဝန်ယူပြီးတဲ့နောက်ပထမဆုံးအချိန်တွေ့ဆုံမဲ့နိုင်ငံတကာခေါင်းဆောင်တူလည်းဖြစ်ပါတယ်ဗြိတိန်ဝန်ကြီးချုပ်ဟာ Republican Congress တွတ်တော်အမတ်တွေရဲ့အပန်းဖြေစခန်းမှာဒီကနေ့မင်းငွန်းပြောမှာဖြစ်ပြီးကြိုတင်ပြင်ဆင်ထားတဲ့မင်းငွန်းထဲမှာတော့နိုင်ငံသမိုင်းဝင်ဆက်ဆံရေးကြောင့်ခေတ်သစ်ကဘာကြီးကိုဖန်တီးနိုင်ငံကြောင်းအလီတာပြောကြားဖို့လည်းစီစဉ်ထားပါတယ်ဒီနေ့ခန်းနာကိုတော့သမ္မတထရမ့်နဲ့ဒုသမ္မတမိုက်ပန့်စ်တို့လည်းတက်ရောက်ကြမှာဖြစ်ပါတယ်
။ထရမ့်အစိုးရတက်လက်ထက်မှာအမေရိကန်နဲ့ဂျပန်နိုင်ငံငင်းကြေးရေးမိတ်ဖက်အရေးဘလို့ဖြစ်လာမလဲမသိနိုင်သေးတဲ့အချိန်မှာဂျပန်ကတရုတ်ကိုလုံခြုံရေးမိတ်ဖက်အဖြစ်သတ်မှတ်ဖို့မဖြစ်နိုင်သလိုသူ့ဘာသာသူအနုမျိုးလက်နက်တွေစောက်ဖို့လည်းဖြစ်နိုင်ခြင်းနဲ့ပါတယ်။ဆိုရင်မကင်းဖြစ်နေတဲ့ပြည်သူလူထုအတွက်လာလာရှိနိုင်တဲ့အင်ပီရိုအစိုးရအကြောင်းအချက်လက်တွေကိုစုဆောင်းပေးနေတယ်။မြို့တော်ဝါရှင်တန်ကဂျပန်နိုင်ငံဆိုင်ရာမူဝါဒနဲ့လုံခြုံရေးအကြောင်းလေ့လာနေတဲ့ပညာရှင်တွေကဒီလိုကောက်ချက်ချလိုက်ကြတာပါ။ဂျပန်နိုင်ငံအနေနဲ့နုမျိုးကိစ္စတွန်းလှုပ်တဲ့ဆိုပြီးဆွေးနွေးချက်တွေရှိနေတဲ့အချိန်ထဲမှာပဲဂျပန်အနေနဲ့တရုတ်နဲ့လုံခြုံရေးအရာနှစ်နိုင်ငံဆက်ဆံရေးပြန်တည်မြဲလာဖို့ဆောင်ရွက်တာကပိုတင့်တော်တယ်လို့ဆွေးနွေးသုံးသပ်ချက်တွေလည်းရှိနေပါတယ်။ဂျပန်နိုင်ငံအနေနဲ့သူ့ဘာသာအနုမျိုးလက်နက်တွေစမဆောက်ခင်မှာပဲဂျပန်နိုင်ငံကသူ့ရဲ့ဒုံခွင်တုံးစနစ်ကိုပိုတိုးဖို့ဖြစ်နိုင်ချေပိုများတယ်လို့ KU တက္ကသိုလ်ကတွဲဖက်ပေါမောက်ခကန်ဂျီဂျင်ဘိုကပြောလိုက်ပါတယ်။American မိတ်ဖက်တချို့က American အရေးမှာအားထုတ်မှုမရှိဘူးလို့သမ္မတ Trump မဲဆွယ်စဉ်ကာလတုန်းကပြောခဲ့ပါတယ်။ Trump အနေနဲ့ဂျပန်တောင်မဟုတ်တောင်ကိုရီးယားတို့က American စီးရေးကိုထောက်ပံ့မှုပုံမပေးရင်တော့ဒီနိုင်ငံတွေကိုယ့်ဘာသာကိုနုမျိုးလက်နက်တွေစောက်လိုက်ကြတာပိုကောင်းမယ်လို့ Trump ကအကြံပြုခဲ့ပါသေးတယ်
။စီးရဲနိုင်ငံမှာဘေးကင်းလုံခြုံတဲ့နေမျိုးဖန်တီး American သမ္မတ Donald Trump ရဲ့အစီအစဉ်ပေါ်မှတ်ချက်ပေးဖို့စောသေးတယ်လို့တူရကီနိုင်ငံကပြောဆိုလိုက်ပါတယ်။စီးရဲနိုင်ငံကပြစ်ခတ်တွေအတွင်းအရက်သားတွေဘေးကင်းလုံခြုံမှုရှိစေမယ်နေမျိုးတွေထူထောင်ဖို့American Pentagon စစ်တာနာချုပ်နဲ့နိုင်ငံခြားရေးဝန်ကြီးဌာနတွေကတစင်ထုတ်ပြန်လိမ့်မယ်လို့မျှော်လင့်ရတဲ့သမ္မတထရမ့်ရဲ့အမိန့်ကြေညာချက်ကိုအရင်ဆုံးလေ့လာဖို့အရေးကြီးတဲ့အကြောင်းတူကီနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူ Hussein Mutluku ကဒီကနေ့ပြောဆိုလိုက်တာပါ။စီးရီးယားနဲ့နယ်စပ်ချင်းထိစပ်နေတဲ့တူကီနိုင်ငံကလုံခြုံတဲ့ဇုံနယ်မြေသတ်မှတ်ရေး ကိစ္စကိုချိန်တော်ကြာတွေကတိုက်တွန်းနေတာလည်းဖြစ်ပါတယ်။ American သမ္မတဟောင်း Barack Obama ကတော့ American တပ်ဖွဲ့တွေဆီလွတ်ဖို့လိုအပ်လာတာမျိုးလေရင်မပြတ်တမ်းရဇုံနဲ့မြေတတ်မှတ်နိုင်မှုစစ်စင်ရေးတွေကိုတိုးချက်ရတာမျိုးတွေလို့ဘေးကင်းရန်နေမျိုးတွေကိုအကာအကွယ်ပေးနိုင်အောင်လှုပ်ဆောင်ရမယ့်စင်ကုန်မှုတွေရှိလာနိုင်တယ်ဆိုပြီးအစီအစဉ်ကိုလက်မခံခဲ့ပါဘူး။တူရကီနိုင်ငံကတော့နေဆက်ဒေသကနေ IS သွေးကြွတွေကိုတိုက်ထုတ်နိုင်မှုပြီးခဲ့တဲ့နှစ်ကစပြီးစီးရွက်နိုင်ငံထဲမှာမြေပြင်နဲ့ဝေဟင်စစ်စင်ရေးတွေစတင်ခဲ့တာပါ။ရုရှားသမ္မတပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ဖ်ကတော့အစီအစဉ်နဲ့ပတ်သက်လို့ရုရှားအစိုးရကိုအမေရိကန်သမ္မတထရန့်အစိုးရကတိုင်ပင်ဆွေးနွေးတာမျိုးမရှိသေးဘူးလို့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုကအဓိကအစုရှယ်ယာဝင်တွေဖြစ်ကြတဲ့ Dow Jones နဲ့ S&P 500တို့ရဲ့ဈေးနှုန်းတွေစံချိန်ချိုးအောင်မြင့်တက်ခဲ့ပြီးတော့နောက်တနေ့ဒီနေ့မှာတော့ကမ္ဘာတဝှမ်းအစုရှယ်ယာဈေးတွေကတက်လာခဲ့ပါတယ်။ဒီကနေ့ဂျပန် Nikkei အစုရှယ်ယာအညွှန်းကိန်း 1.8 ရာခိုင်နှုန်းတက်ခဲ့သလို Hong Kong Hang Seng အစုရှယ်ယာဈေးကလည်းဈေးပိတ်ချိန်မှာ 1.4 ရာခိုင်နှုန်းတက်ခဲ့ပါတယ်။အလားတူ London နဲ့ Frankfurt အစုရှယ်ယာဈေးတွေကလည်းကြာသပတေးနေ့ကဈေးတက်ခဲ့ပါတယ်။အမေရိကန်သမ္မတထရန့်ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်မှာအမေရိကန်အစုရှယ်ယာအညွန့်ကိန်းဒေါင်းဂျုံးစ်ဟာဗုဒ္ဓဦးနေ့တုန်းကပထမဆုံးအကြိမ်အမှန် 2,000 ကျော်ထိတက်သွားခဲ့ပြီးတော့ရာခိုင်နှုန်းကတော့ 9.5 ရာခိုင်နှုန်းတက်သွားပါတယ်ရှင
်ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါးတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပါမယ်ရှင်။ပြီးခဲ့တဲ့ဒီဇင်ဘာလထဲမှာစစ်တပ်ကဖမ်းထားတဲ့မွန်ဂိုဒေသကကချင်တင်တောက်ဆရာတော်နှစ်ပါးရဲ့အခြေအနေကိုစိုးရိမ်မိတဲ့အကြောင်းရန်ကုန်မြို့အမေရိကန်တန်ယုံတာဝန်ရှိသူတဦးကပြောပါရယ်။သူတို့နှစ်ဦးကိုပုံမှန်18မြင်းဆောင်1 18မြင်းဆောင်2မတရားအသင်းဆက်သွယ်မှုတို့နဲ့အမှုဖွင့်ထားတာကြောင့်ဘာသာရေးဆရာတော်တွေကိုအခုလိုပုံမျိုးပုံမှန်တွေနဲ့အမှုမဆွဲဆိုတင်ဘူးလို့ KBC ကပြောခွင့်ရပုဂ္ဂိုလ်ကလည်းတုံ့ပြန်ထားပါရယ်။အဖြစ်အဆုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်။
ရှမ်းပြည်နယ်မြောက်ပိုင်းမွန်ဂိုဒေသမှာသတင်းတောက်တွေနဲ့ဒုက္ခသည်တွေကိုအကူအညီပေးခဲ့တဲ့ကချင်နှစ်ချင်းခေရန်အဖွဲ့ချုပ် KPC ကသင်းထောက်ဆရာတော်နှစ်ပါးကိုစစ်တပ်ကထိန်းသိမ်းခဲ့ပြီးတော့မတရားအသင်းပုံမှားတွေနဲ့အမှုပွင့်ထားပါတယ်။သူတို့နှစ်ဦးပျောက်ဆုံးသွားတဲ့ဒီဇင်ဘာလ24ရက်နေ့နောက်ပိုင်းစစ်တပ်ကဖမ်းဆီးထားတာမဟုတ်ဘူးလို့တမနာယုံရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုထားတာပါ။ဒါပေမဲ့လို့ဇန်နဝါရီလ19ရက်နေ့မှာစစ်တပ်ကဖမ်းဆီးထိန်းသိမ်းခဲ့တဲ့အကြောင်းပြောဆိုထားပြီးတော့အခုဆိုရင်တော့မူဆေရက်စခန်းမှာထားရှိထားတာပါ။အခုလိုခေရန်ဘာသာရေးဆရာတော်နှစ်ဦးဖမ်းဆီးခံရတာနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းအမေရိကန်တန်ယုံပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောပါရယ်
။ Indications that two Kachin Baptist Convention officials were detained by the Myanmar military at least in
မြန်မာစစ်တပ်ကကချင်နှစ်ချင်းခရီးရန်အသင်းတော်ရဲ့တင်းတောက်ဆရာနှစ်ဦးကိုဖမ်းဆီးခဲ့တာဟာ charge ဖျားရှိခုအကြောင်းကိုစစ်တပ်ကဘုံကျဲဖျက်ဆီးခဲ့တဲ့ဆိုတဲ့ဆွတ်ဆဲချက်နဲ့ပတ်သက်ပြီးတော့တင်းတောက်တွေရဲ့စုံစမ်းမေးမြန်းတာကိုဖြေကြားခဲ့တာနဲ့တော့အ ਨੇ စုံတစ်စီတစ်ပိုင်းဆက်ဆက်နေတဲ့လက္ခဏာတွေ့ရတဲ့အတွက်လေးနဲ့စိုးရိမ်မကင်းဖြစ်ရပါတယ်ပျောက်ဆုံးနေတဲ့ကချင်တင်းထောက်ဆရာနှစ်ဦးကိုစစ်တပ်ကဖမ်းတာမဟုတ်ပဲ KIA ကခေါ်ဆောင်သွားတာလို့အရင်တလောကမြန်မာဆိုရကနေလူသိချင်းကြဆွဆွဲခဲ့တာလည်းရှိတဲ့အတွက်စိတ်ပူမိပါတယ်အခြေခံလွတ်လပ်ခွင့်ကိုကာကွယ်ပေးဖို့နဲ့တရားဥပဒေစိုးမိုးရေးမှာလူမှုယုံကြည်မှုတိုးလာစေဖို့အတွက်ဒီအမှုကိုတရားကံတွယ်ဖို့အရေးကြီးပါတယ်ဒီဖမ်းခံရတဲ့အမှုနဲ့ပတ်သက်ပြီးတော့အချိန်နဲ့တပြေးညီမှန်ကန်တဲ့နီးလန့်နဲ့ကံတွယ်ဖို့ပြက်ကွက်ခဲ့တာနဲ့အမျှမြန်မာစစ်တပ်ကအခုဖမ်းဆီးတဲ့အပေါ်မှာစိတ်အနှောင့်အယှက်ဖြစ်ရပါတယ
်လက်ရှိမှာမူဆယ်ရက်စခန်းမှာရောက်ရှိနေတဲ့ကချင်တင်းထောက်ဆရာတော်နှစ်ပါးဦးထွန်းနော့နောင်လတ်နဲ့ဦးလန်ကျော်ကမ်ဆန်တို့ကိုမတရားအသင်းဆက်သွယ်မှုပုံမှားတွေဖြစ်တဲ့ပုံမှားဆက်ခွင့်1ဆက်ခွင့်2တို့နဲ့အမှုဖွင့်ဆိုထားတာပါသူတို့နှစ်ဦးရဲ့အခြေအနေနဲ့ပတ်သက်လို့မူဆယ်မျိုးမစခန်းဘူးဒူရဲမှုဦးရင်မြင့်ကအခုလိုပြောပါတယ
်ဟောလောလောဆယ်တော့ကျွန်တော်တို့မတရားအသင်းအဲ့ဦးတွေပုံမှားဆက်ခွင့်1မြေဆောင်ဆက်ခွင့်2နဲ့တော့အမှုဖွင့်ထားတယ်ဗျာတရားရုံးရောက်တော့မှပဲသူတို့တစ်ဖက်ရှင်းနေနေနဲ့ဟိုဟာပြုမယ်နဲ့တူပါတယ်အခုလောလောဆယ်တော့ကျွန်တော်တို့ရှိမှာဘာမှအကြောင်းကြားထားတာမရှိသေးဘူး
သူတို့နှစ်ဦးကိုလာမယ့်ဖေဖော်ဝါရီလပထမပတ်အတွင်းမှာတရားရုံးမှာစစ်ဆေးသွားမယ်လို့ဦးဝင်းမြင့်ကပြောပါရယ်။လက်ရှိမှာတော့မူဆယ်မြို့နယ်ရဲစခန်းမှာပဲထိန်းသိမ်းထားပြီးမိသားစုဝင်တွေနဲ့လည်းတွေ့ခင်ရတယ်လို့ဆိုပါရယ်။အခုလိုတင်းထောက်ဆရာတော်နှစ်ပါးကိုဘာပုံမှားတွေနဲ့အမှုဖွင့်ဆိုထားတယ်လဲဆိုတာကိုလက်ရှိအချိန်ထိတိတိကျကျမသိရသေးဘူးလို့ဆိုပေမဲ့ဘာသာရေးဆရာတော်တွေကိုမတရားသင်ပုံမှားတွေနဲ့အမှုဆဲဆိုတာတွေတရားဆွဲဆိုတာမျိုးတွေတော့မဖြစ်သင့်ဘူးလို့ KBC ကချင်ခရီးရနှစ်ချင်းအဖွဲ့ချုပ်ရဲ့အတွင်ရေမှုဆရာတော်ဦးဆောင်ရကမိန်ပါတယ
်ဆရာကျွန်တော်တို့မျှော်လင့်တာကတော့ကျွန်တော်တို့ဘာသာရေးဆရာတွေကိုစက်ကွန်တင်နဲ့ဖားမယ်ဆိုတာမျိုးတော့မဖြစ်စေချင်ဘူး
ခရစ်စမတ်နေ့မတိုင်ခင်ကလေးကပျောက်ဆုံးသွားတဲ့တင်းထောက်ဆရာတော်နှစ်ပါးဟာမွန်ဂိုမျိုးမှာရောက်ခဲ့တဲ့သတင်းထောက်တွေနဲ့ဇေဘေးရှောင်ဒုက္ခသည်တွေကိုအကူအညီပေးခဲ့တဲ့အတွက်အခုလိုမျိုးဖမ်းဆီးခံရတာဖြစ်တယ်လို့ကချင်အရက်ဖက်လူအဖွဲ့အစည်းတွေကပြောဆိုကြပါတယ်။ဒါပေမဲ့လို့စစ်တပ်ဖက်ကတော့သူတို့နှစ်ဦးဟာမွန်ဂိုတိုက်ပွဲအတွင်းတပ်မတော်စစ်ကြောင်းလှုပ်ရှားမှုတွေကိုလက်နက်ကင်အဖွဲ့တွေထံကိုသတင်းပေးပို့တာ၊ငွေကြေးထောက်ပံ့ပေးတာ၊ပြည်ပမီဒီယာတွေနဲ့ချိတ်ဆက်ပြီးတော့တပ်မတော်အပေါ်မှာနိုင်ငံတကာနဲ့လူထုအထင်လွဲမှားစေအောင်မဟုတ်မမှန်လှုပ်ကြံဝါဒဖြန့်နာတွေနဲ့လက်နက်ကင်တပ်ဖွဲ့တွေအတွက်လူသစ်စုဆောင်းပေးတာတွေကိုပြုလုပ်ခဲ့တယ်ဆိုပြီးတော့သတင်းထုတ်ပြန်ထားတာပါ။သူတို့နှစ်ဦးရဲ့အခြေအနေနဲ့ပတ်သက်လို့နိုင်ငံတကာလူခွင့်ရေးလှုပ်ရှားသူတွေအဖွဲ့တွေကလည်းစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းပြောဆိုထားတယ်လို့ KBC ဘက်ကလည်းအသင်းတော်ကဘာသာရေးဆရာနဲ့နှစ်ဦးပျောက်ဆုံးနေခဲ့တဲ့အမှုနဲ့ပတ်သက်လို့အမြန်ဆုံးစုံစမ်းဖော်ထုတ်ပေးဖို့နိုင်ငံတော်သမ္မတထံကိုဇန်နဝါရီလ9ရက်နေ့ကတင်ပြတောင်းဆိုထားပါတယ်ခင်ဗျ။
ကိုထက်အောင်ပြောပြသွားတာပါရှင်တဆက်တည်းကချင်းပြည်နယ်တွင်းကစီးရီးပြိပခတွေရဲ့ရိုက်ခတ်မှုတွေခံစားနေရတဲ့ဒေသခံတွေအခြေအနေကိုပြောပြပေးပါဦးမယ်။ကချင်းပြည်နယ်တွင်းလက်တလောတိုက်ပွဲတွေကြောင့်ဒုက္ခသည်စခန်းတွေကနေဘေးလွတ်ရာထပ်ဆင့်ပြောင်းရွှေ့ထွက်ပြေးနေရတဲ့ဒုက္ခသည်ထောင်နဲ့ချီပြီးအခက်အခဲတွေရင်ဆိုင်နေရတယ်လို့ဒုက္ခသည်တွေအရေးကူညီပေးနေသူတွေကပြောပါတယ်။အခုလိုထပ်ဆင့်ပြောင်းရွှေ့နေကြရတဲ့အတွက်အထူးသဖြင့်တော့ IDP ဒုက္ခသည်ကလေးတွေရဲ့ပညာရေးထိခိုက်မှုရှိနေပြီးလုံခြုံရေးခက်ခဲကြောင့်လည်းအရေးပေါ်စားနပ်ရိက္ခာနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနိုင်ရေးအရေးပေါ်အကူအညီလိုအပ်နေတယ်လို့ဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့မဆုမောင်ကပြောပြမှာပါရှင်။
ဟုတ်ပါတယ်ကချင်ပြည်နယ်တွင်ပြီးခဲ့တဲ့ဒီဇင်ဘာလနဲ့ဇန်နဝါရီလကကချင်လက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတပ်တို့ကြားတကြော့ပြန်ပြန်ဖြစ်ပွားလာတဲ့တိုက်ပွဲတွေကြောင့်ကချင်လက်နက်ကိုင်အဖွဲ့ KIA ထိန်းချုပ်နေမိတဲ့မှာရှိတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တွေဟာဒုက္ခသည်စခန်းတွေကနေဘေးလွရာကိုထပ်ဆင့်ထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒုက္ခသည်တွေလက်တလောရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးစစ်ပြေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ကူညီပေးနိုင်ရေးဒေသအခြေဆိုင်လူမှုအဖွဲ့အစည်း၉ဘွဲ့စုစည်းထားတဲ့ပေါ်လုံငန်းစဉ်အဖွဲ့ရဲ့အတွေ့အမှုဦးကမ်ရှောအောင်ကအခုလိုပြောပြပါဗျ
။လွန်ခဲ့တဲ့နှစ်ပတ်ဝန်းကျင်တုန်းကဖြစ်ခဲ့တဲ့ပြည်သက်ခါကြောင့်ထပ်ဆင့်ရွှေ့ပြောင်းရတဲ့ IDP camp တုံးခုရဲ့နောက်ဆုံးရတဲ့အခြေအနေကိုတင်ပြထားတာဖြစ်ပါတယ်။အထူးဖြစ်မြန်မာပြည်နယ်ပြည်ပြည်နယ်ဆက်မှာရှိတဲ့ IDP camp စခန်းတုံးခုပေါ့နော်။ဆိုင်အောင်အောင်မကားရံနဲ့ခေါရှောရဲ့အနေအထားပေါ့နော်။အခုနောက်ဆုံးအနေအထားရတချို့ကတော့အစိုးရထိန်းချုပ်တဲ့ area ကိုရွှေ့ပြောင်းလာတဲ့ IDP ဦးရဲ့ဒီလိုအများစုတော့ဒီနေဆက်တောက်လျှောက်မှာပဲထပ်ပြမသူတို့အတွက်ဘေးကင်းလုံခြုံရမယ်လို့စိတ်ချရတဲ့လို့ယူဆတဲ့နေရာမှာထပ်ဆင့်ရွှေ့ပြောင်းထားတဲ့အနေအထားပေါ့နော်အများစုကအခုလက်ရှိနာဟမ်ပါနဲ့ရှီယန်ဆိုတဲ့ IDP camp မှာဆက်ရှိနေတာဖြစ်ပါတယ်ဆိုတော့ဒီလိုထပ်ဆင့်ရွှေ့ပြောင်းရတဲ့အနေအထားဖြစ်တဲ့အတွက်ကြောင့်လူအချက်တွေကိုပြောမယ်ဆိုရင်တော့လက်စလုံးမှာသူတို့ကစပလင်ဒီနဲ့ပဲတိဆောက်ထားတဲ့ဒေတီပေါ်မှာနေရတာဖြစ်တဲ့အတွက်ကြောင့်ဒါတရယာယီသေးပေါ်မျိုးပဲဖြစ်တာဖြစ်ပါတယ်အဲကာလတစ်ခုရောက်တာနဲ့သူတို့အတွက်ထပ်ပြမဒီနေလို့ရမဲ့ shelter ပေါ့နော်အမိုးအစာတွေလည်းလိုအပ်လာမှာဖြစ်တယ်လို့တစ်ဖက်မှာကြတော့သူတို့အတွက်စားနပ်ရိက္ခာပေါ့နော်စားနပ်ရိက္ခာတွေလည်းအခြေခံလိုအပ်ချက်ဖြစ်တဲ့စားနပ်ရိက္ခာတွေပုံမှန်လိုအပ်ဖို့လိုလာမှာဖြစ်ပါတယ
်ကချင်ပြည်နယ်တွေကဒုက္ခသည်စခန်းတွေမှာနှစ်ချီခိုလုံနေရဆဲဖြစ်တယ်လို့အခုထိဒုက္ခသည်စခန်းအနားတွေအထိလက်နက်ကြီးကြီးတွေကျလို့အသက်ဘေးအန္တရာယ်လုံခြုံရေးစိုးရလို့ထပ်ဆင့်ထွက်ပြေးနေရတဲ့ဒုက္ခသည်တွေကလေးငယ်တွေရဲ့ပညာရေးထိခိုက်တယ်လို့လဲဒုက္ခသည်တွေကိုကူညီပေးနေတဲ့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ကဒေါက်တာကလမ်ဆမ်ဆွန်ကပြောပါတယ
်ခု volunteer special ရောက်လွတ်ထားတယ်အဲဒီမှာကူညီဖို့အတွက်ပေါ့ KBC ကနေလွတ်တော့ကျွန်တော်တို့တွေ့ရတဲ့ခက်ခဲကြတော့ဟိုចောင်းကိစ္စလေဟိုကចောင်းကအခုကဟိုဆက်မတက်နေတော့ဟိုအဲဒီ site on camp ကဆိုရင်အားလုံးကအခုပြောင်းသွားပြီရှိရအောင်ဆိုတဲ့နေရာမှာမကရံကတော့တချို့ပြောင်းတယ်သုံးမှုတဘောကတော့အဲ့မှာနေနေတဲ့မှာចောင်းကတော့မတက်ဖြစ်တော့ဘူးပေါ့တော့အဲ့ចောင်းတက်မဲ့အခက်အခဲတွေပေါ့နောက်ပြီးမှဒီ shelter ဒီ lot of shelter ပြန်ပြီးဆောက်တဲ့အချိန်မှာအဲ့ဒီခက်ခဲမှုတွေကတော့အဲ့ဒါတွေရှိတာပေါ့
ကချင်လက်နက်ကိုင်ဖွဲ့ KIA ထိန်းချုပ်နယ်မြေထဲမှာရှိတဲ့ကချင်စစ်ပြေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေနဲ့စာနယ်ရိက္ခာစေဝါအကူအညီတွေပေးပို့နိုင်ရမှာလေဒုက္ခသည်တွေအတွက်လိုအပ်တဲ့ပစ္စည်းတွေသွားပေးပို့ကူညီပေးနေတဲ့အဖွဲ့တွေမှာလုံခြုံရေးအခက်အခဲကြောင့်သွားပို့ဆောင်လို့မရဘဲဖြစ်နေတယ်လို့ဦးကမ်ရှောင်းအောင်ကလည်းပြောပါတယ
်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးမှုနဲ့ပတ်သက်ရင်တော့ရန်ပုံငွေတွေတဖြည်းဖြည်းရောကျလာနေတဲ့အနေအထားနဲ့အကြုံတွေ့နေရတာဖြစ်ပါတယ်လူဦးရေအားဖြစ်တော့ 4000ကျော်မှရှိတာဖြစ်ပါတယ်မိသားစုကြတော့800ကျော်မှရှိတာဖြစ်ပါတယ်အဲတစ်ဖက်ကတော့အခုလိုဘေးဒုက္ခရောက်နေတဲ့ IDPD အတွက်ဘေးကင်းလုံခြုံဖို့ကိစ္စသူတို့အတွက်လိုအပ်တဲ့ဒီလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေဆက်ရှိရရှိဖို့ဆိုရင်တော့ဒီအစိုးရအနေနဲ့လည်းသာဝန်ရှိတဲ့အားလျော်စွာတာတီကိုလည်းဖြည့်ဆွတ်လှုပ်ဆောင်ပေးဖို့ဒီလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုလည်းရောက်တင်ရောက်ထိုက်တဲ့နေရာမှာရောက်အောင်ခွင့်ပြုချက်တွေပေးဖို့ပေါ့နော်အဲ့ဒါဒီလိုအပ်တာဖြစ်ပါတယ
်အခုထားဒီနေ့နဲ့ချီဒုက္ခတဲ့စခန်းနေမှာနေထိုင်ရဆဲဖြစ်တဲ့အပြင်အခုလိုငိမ့်ညာရေးဖော်ဆောင်မယ်ဆိုတဲ့အရသာအစိုးရလက်ထက်မှာပြည်တွင်းစစ်မီးငိမ့်နေအောင်တကယ်လုပ်နိုင်ပါမလားဆိုပြီးဒုက္ခတဲ့ဒီဘက်ကလည်းစိုးရိမ်မှုတွေရှိနေကြတာဖြစ်ပါတယ်ရှင်
မဆူမုံပြောပြသွားတာပါရှင်အခုရခိုင်ပြည်နယ်ရေကူလာအထူးကိုယ်စားလှယ်ရဲ့ထုတ်ပြန်ချက်ပေါ်မှာအစိုးရတာဝန်ရှိသူတူ VOA နဲ့တည်ထက်မေးမြန်းခံကိုလည်းနားဆင်ရပါမယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကိုရောက်ရှိခဲ့တဲ့မြန်မာလူခွင့်ရေးဆိုင်ရာကုလအထူးကိုယ်စားလှယ်ကသူခီးစဉ်တွင်သူနဲ့တွေ့ဆုံပြောဆိုခဲ့သူတွေရဲ့လုံခြုံရေးအတွက်လက်တုံပြန်ခံရမှာစိုးရိမ်တယ်လို့ထုတ်ပြန်ခဲ့တဲ့အပေါ်မှာအံ့အားသင့်မိပြီးကုလသမဂ္ဂကိုယ်စားလှယ်တူအနေနဲ့ရခိုင်ပြည်ကလက်ရှိအခြေအနေတွေကိုမှတ်မှန်ကန်ကန်သုံးသပ်နိုင်ရဲ့လားဆိုတာစဉ်းစားစရာဖြစ်တယ်လို့ရခိုင်ပြည်နယ်အရေးစုံစမ်းရေးကော်မရှင်တာဝန်ရှိသူတူက VOA ကိုပြောပါတယ်ရခိုင်ပြည်နယ်အရေးစုံစမ်းရေးကော်မရှင်ကတာဝန်ရှိသူတူဖြစ်တဲ့ဦးအောင်ကြည်ကို VOA ကအက်ဒီတာဒေါခင်ဆိုးဝင်းဆက်သွယ်မေးမြန်းတာမှာသူကအခုလိုပြောသွားတာပါ။ဟ
ိုငကိုတုံးကလူတွေစိတ်ထက်ထင်တာဒီ conflict ဟာ community conflict ပေါ့လူတိုင်းဝိုင်းပฏิပက္ခလို့ပဲထင်နေကြတယ်။အခုဖြစ်တဲ့အနေထားကတော့လူတိုင်းဝိုင်းပฏิပက္ခနေပြီးတော့လက်နက်ကင်ပฏิပက္ခအတွင်တန်းလေးဟိုပြောင်းလာတဲ့အနေထားရှိတာပေါ့နော်။အဲ့တော့ကင်တွယ်မှုဘိုင်းမှာလည်းပဲအဲဟိုဦးတင်ပေါ်လေးလည်းအလုံးကြုံရင်းဖွဲ့စည်းတဲ့အနေနဲ့ကြတဲ့အခါကျတော့ဒီလိုပြောင်းလဲလာတဲ့အလွန်တိမ်မွေးတဲ့အပြောင်းလဲတစ်ခုကိုသူတို့အနေနဲ့ချင့်ချိန်သုံးသပ်ဖို့ဟိုနည်းနည်းခက်ခဲတယ်လို့ထင်တယ်
။ဒီလူခွေရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စယန်ဟီလီယာလည်းမကြခင်ကပဲတွားရောက်ခဲ့ပါတယ်။ဒီအဲ့ဒီဒေတာကိုတွားရောက်ပြီးတော့သူတွေ့ဆုံမြင်များတဲ့နယ်တွေတွေ့ဆုံခဲ့တာပေါ့နော်။နောက်ပြီးသူမပြောင်းခင်မှာသတင်းစာရှင်းလင်းပွဲတစ်ခုလုပ်ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာသူပြောသွားတာကတော့ဒီသူ့ကိုဟိုသူနဲ့တွေ့ဆုံမြင်မြန်းခဲ့တဲ့လူတွေကိုဒီလုံခြုံရေးအဖွဲ့ဝင်တွေကနေပြီးတော့ဟိုလက်စားချီတဲ့သဘောမျိုးနဲ့လုံမှာသူစိုးရိမ်မိတယ်လို့ပြောပါတယ်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဘယ်လိုများသဘောရပါလဲရှင
်ဒါကတော့ဟိုကျွန်တော်အနေနဲ့ဒီစကားကြားတာတော်တော်လေးဟိုအံ့ဩမိပါတယ်ဟိုမြေပြင်မှာတကယ်ဖြစ်နေတဲ့ဖြစ်စဉ်ဖြစ်ရပ်တွေနဲ့ဟိုသူပြောတဲ့စကားနဲ့ဟိုသူပြပြောဝဟိုလေးလာသုံးသပ်မှုပဲမလုတ်ခဲ့နိုင်တာလားဒါမှမဟုတ်လည်းအကက်ဖြတ်သုံးသက်ချက်တစ်ခုခုမှဟိုလွဲချော်သွားတာလားဒီလိုပဲဖြစ်ပါလိမ့်မယ်တကယ်တော့ဟိုအဲ့ဒီဒေသမှာရှိနေတဲ့တပ်ဖွဲ့တွေဟာတရားဥပဒေပေါင်းအတွင်းကလုတ်တယ်ခုနဟိုဥပဒေအရအလားချွေရင်းချက်အားနည်းချက်ကလေးတွေကိုမသိနားမလည်လို့အမှားယွင်းလေးတွေရှိကောင်းရှိမယ်သို့ရတဲ့ဒီလိုဟလာဟိုတရင်ပေးလို့တက်တယ်ဖြတ်တယ်ဘာညာဆိုတော့မျိုးကျွန်တော်တို့ဒီဘက်ကအလုံးကြီးဘက်ကမရှိပါဘူးကျွန်တော်တို့တွေ့ရသလောက်လေဒါပေမဲ့ကျွန်တော်တို့အဲ့လိုစစ်ဆေးပြီးတဲ့အချိန်နောက်တရင်သမားတွေနဲ့တွေ့ပြီးတဲ့အချိန်မှာပဲအဲတချို့ဟိုတိုင်းဟိုတင်းပေါ်လေတိုင်းသားမဟုတ်တဲ့အတိုက်အဝန်းကလူတချို့ဟာဒီလိုဟလာအစိုးရဘက်ကိုတရင်ပေးလို့တောင်းလို့လည်းအမှန်တိုင်းဖြစ်စင်အမှန်တိုင်းပြောလို့ဆိုတဲ့ဆွဲဆိုချက်တွေနဲ့ဟိုအသက်ဖြတ်ခံရတာလေးတွေရှိပါတယ်အဲ့လိုအသက်ဖြတ်ခံရတဲ့ပုံသဏ္ဍာန်ကလည်းပဲကျွန်တော်တို့လေ့လာမိသလောက်ဆိုလို့ရှိရင်ဟိုအဲ့ဒီအောက်တိုဘာ9ရက်တို့စနေ23ရက်တို့ပေါ့လေနိုဝင်ဘာ23တို့မှာဖြစ်ပွားခဲ့တဲ့ဟိုတည်ဆုံးရတဲ့ဟိုတိုင်းသားမဟုတ်တဲ့လူတွေပေါ်မှာဟိုရင်းပေါ့ဟိုကျူးလွန်ခဲ့တဲ့ပုံသဏ္ဍာန်မျိုးနဲ့တော်တော်လေးဟိုတူပါတယ်အဲ့ဒါကြောင့်မလို့တကယ်တမ်းသူစိုးရိမ်ရမှာတော့အဲ့ဒါလိုအကြမ်းဖက်တဲ့လူတွေကိုပို့ပြီးတော့စိုးရိမ်မှုတင့်တယ်လို့ကျွန်တော်ကထင်ပါတယ်
ဟုတ်ကဲ့ပါဒါမဲ့ဟိုဒီနိုင်ငံတကာကတော့ဝိုင်းပြောနေကြတာဘလို့လဲဆိုတော့ဒီတိုင်ဝမ်ကဒီမွတ်စလင်တိုင်ဝမ်အနေနဲ့ကဟိုဖိနှိပ်ခံနေရတယ်အဲ့တော့သူတို့ဖိနှိပ်လေပို့ပြီးတော့သူတို့ကဟိုပို့ပြီးတော့ဟိုကြမ်းဖက်ဖို့ လာလာပို့ပြီးများလာနေပေါ့သူတို့ဖိနှိပ်ထားတဲ့အကြောင်းမလို့ဒီလိုမျိုးအကြမ်းဖက်သမားတွေထွက်လာတယ်ဆိုတဲ့အနေအထားကိုသူတို့ဝေဖန်နေကြတာ၄ရှိပါတယ်နောက်တစ်ခုကလည်းဒီပွင့်လင်းမြင်သာမှုမရှိဘူးအစိုးရအနေနဲ့သတင်းထုတ်ပြန်တာလည်းနှေးကွေးတယ်ပွင့်လင်းမြင်သာမှုမရှိဘူးပြီးတော့လွတ်လပ်တဲ့နိုင်ငံတကာသတင်းဌာနတွေကိုလည်းအဲ့အနေအထားတွေကိုပေးပြီးမသွားဘူးဒါကြောင့်မလို့သတင်းအမှန်တွေမထွက်ဘူးဆိုတာကိုလည်းပြောကြပါတယ်အဲ့လိုမျိုးဝေဖန်ရတဲ့အခြေအနေကိုဝန်ကြီးနေနဲ့ဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဩဒီဥစ္စာတော့ကျွန်တော်တို့ဟိုပွင့်လင်းမြင်သာမှုဆိုတဲ့အပိုင်းကတော့အခုကျွန်တော်တို့ဟိုကျွန်တော်ကော်မရှင်ပွင့်လင်းမြင်သာမှုအတွက်ထောက်ခံထားပါတယ်အထူးသဖြင့်ပေါ့လေအခုလိုသတင်းသမားတွေသွားဖို့လာဖို့ကိစ္စလေးတွေကျွန်တော်တို့ဟိုဆွေးနွေးနေကြတာရှိပါတယ်အပိသက်ဆုံးဖြတ်ချက်တော့မထွက်သေးဘူးပေါ့လေဒါကျွန်တော်တို့အခြေတင်ဆွေးနွေးနေကြပါတယ်ဘလောက်တိုင်းဒါအထိပေးသင့်တယ်လဲဘာညာဆိုတာမျိုးတွေပေါ့နော်တစ်ချိန်တည်းမှာခုနလိုပေါ့လေဟိုသတင်းချက်လက်တွေကိုကျွန်တော်တို့သုံးဆွဲတဲ့နေရာမှာလည်းပဲဖြန့်ချီတဲ့နေရာမှာလည်းပဲဟိုကျွန်တော်တို့ဘက်ကအားနည်းချက်ကလေးတွေလည်းကျွန်တော်တို့တွေ့ရတယ်အဲတစ်ချိန်တည်းမှာပဲဟိုဘက်ကဟိုကျူးလွန်တဲ့အကြမ်းဖက်အုပ်စုကတော့ဒီဥစ္စာကိုသူကရည်ရွယ်ချက်ရှိနေနှစ်နှစ်လောက်တည်းကကြိုတင်ပြီးတော့ပြင်ဆင်ထားတာကျွန်တော်တို့တွေ့ရတယ်လေ
ရခိုင်ပြည်နယ်အရေးစုံစမ်းရေးကော်မရှင်တာဝန်ရှိသူဦးအောင်ကြည်ကို VOA Editor ဒေါက်ခင်စိုးဝင်းတွေ့ဆုံမေးမြန်းခဲ့တာပါရှင်အခုပြည်တွင်းငြိမ်းချမ်းရေးရန်ပုံငွေကောက်ခံရရှိနေတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ငြိမ်းချမ်းရေးရန်ပုံငွေအတွက်ပြည်တွင်းအလှူရှင်တွေပါဝင်ကြဖို့သတင်းထုတ်ပြန်ပြီးရတရက်နှစ်ပတ်အတွင်းမှာပဲကြက်ငွေတန်ပေါင်း 1,000 ကျော်ရရှိခဲ့ပါတယ်။ဒီလှူငွေဟာပြည်တွင်းစီးပွားရေးအလှူရှင်တွေပါဝင်တဲ့လူပေါင်း 40 လောက်ကထည့်ဝင်တာဖြစ်တယ်လို့အလှူငွေထည့်ဝင်သူတွေကလည်းအခွန်ကင်းလွတ်ခွင့်ခံစားရရှိဖို့ရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့မြန်မာပြည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပြည်သူတွေပူးပေါင်းပါဝင်ရေးကိုရည်ရွယ်ပြီးဒီလ10ရက်နေ့မှာငြိမ်းချမ်းရေးရန်ပုံငွေကောက်ယူဖို့အစီအစဉ်ကိုအမျိုးသားပြည်လဲတင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘဟုဌာနကထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်။ကြေညာပြီးနှစ်ပတ်တာကာလအတွင်းမှာကျပ်ငွေတန်ပေါင်း 11,000 ကျော် 17 ဘီလီယံကျော်ရရှိခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီတွင်ရင်မှုဦးစော်ထေကပြောပါတယ်
။အားလုံး 17 ဘီလီယံကျော်ရပြီ။ကျွန်တော်24ဖြစ်လူငန်းနဲ့လူ40ကျော်လောက်ရှိပြီပေါ့နော်လူဒီလန်းလူငန်းနဲ့ပြောရရင်အနည်းဆုံးတူးချင်းပေါ့5,000ကျပ်လူငန်းနဲ့လူကလည်းတော့ 1.5 ဘီလီယံကျပ်ဖြစ်လူငန်းနဲ့လူရှိပါဘူးငွေရေးလုပ်ငန်းကတော့သက်ဆိုင်နေတယ်ကျွန်တော်တို့ကဏ္ဍကြီးလေးရခွဲထားတယ်ဥစားပေးကဏ္ဍပေါ့နော်အဲ့ဒီတွေကကျွန်တော်တို့သုံးသွားပါပေါ့ဟုတ်
ငင်းကြဲလုပ်ငန်းစဉ်ကဏ္ဍ၄ရပ်ကတော့ပြစ်ခတ်တိုက်ခိုက်မှုရစဲရေးကဏ္ဍ၊စစ်ဆက်ညှိနှိုင်းဆွေးနွေးရေးကဏ္ဍ၊ငင်းကြဲအထောက်အကူပြုဖွံ့ဖြိုးရေးကဏ္ဍ၊အမျိုးသားပြည်လဲတင့်မြတ်ရေးနဲ့ငင်းကြဲဘိုလ်ဌာနရဲ့ငင်းကြဲလုပ်ငန်းစဉ်များကဏ္ဍဆိုပြီးသတ်မှတ်ထားတာဖြစ်ပါတယ်။အလူငွေထည့်ဝင်သူတွေထဲမှာမြန်မာပြည်တွင်းကစီးပွားရေးလုပ်ငန်းရှင်ကြီးတွေကကျပ်ငွေဘီလီယံနဲ့ချီထည့်ဝင်ကြတာလည်းဖြစ်ပါတယ်။ဒီလိုအလူငွေထည့်ဝင်သူတွေဟာအခွန်ငွေကင်းလွတ်ခွင့်ခံစားရနိုင်ကြောင်းလဲပြည်ရင်းအခွန်ဦးစီးဌာနကအကြီးတန်းအရာရှိတဦးကပြောပါတယ်
။နိုင်ငံတော်အဖွဲ့အစည်းအဆင့်ဆင့်ကကမကထပြုတော်သို့မဟုတ်ဤတော်သူအစိုးရအဖွဲ့ဌာနရေးဝန်ကြီးဌာနကမိန့်ကြံရာထုတ်ပြန်အပြစ်မှတ်ပြုတော်မာတာရေးသို့မဟုတ်ကုသိုလ်ရေးဆိုင်ရာအဖွဲ့အစည်းတစ်ခုသို့ဖြစ်စေရင်းကိစ္စများနဲ့တက်ဆိုင်သည့်ရန်မုံငွေတရရဲ့သို့ဖြစ်စေသူတိုင်းထည့်ဝင်သူကိုနှုတ်ပယ်လေရပါတယ်။အဲရင်းတို့လူတန်းထဲငွေရဲ့အခွန်ခွန်တန်းရဲ့စုစုပေါင်းဝင်ငွေရ2500ကျပ်နှုန်းထက်ဒီများတဲ့ငွေရတော့မပို့ရပါဘူး2500ကျပ်နှုန်းထိပေးထားပါတယ်အဲ့ဒီမှာရေးထားတာကတော့ကုသိုလ်ရေးသုံးဆိုတဲ့နေရာမှာတော့ပညာရေးကျန်းမာရေးစဉ်းစားမှန်းပညာနဲ့တဘာဝဘေးရန်နဲ့ကြားရောက်ခံရသူများကယ်ဆယ်ဆော့ချော်ရေးစသည့်လူထောက်ပံ့ကိုပါတယ်ခင်ဗျ
လူတန်းငွေတွေကအခွန်ကင်းလွတ်ခွင့်ရမယ်ဆိုရင်နိုင်ငံတော်အခွန်ဘဏ္ဍာကောက်ယူရမှာထိခိုက်မှုရှိမရှိကိုတော့စီးပွားရေးပညာရှင်ဦးခမောင်ညိုဘောဂဗေဒကအခုလိုသုံးသပ်ပါတယ်
။ဟုတ်ကျွန်တော်မြင်လာတော့တခြားကိစ္စတခြားကောင်းစဉ်ကဘာဖွဲ့ဖွဲ့ကြိုးရေးကိစ္စပေါ့လေ။ဖွဲ့ကြိုးရေးကိစ္စလည်းသူကလည်းသူကတော့ရှိပြီးသားပေါ့ဘတ်ဂျက်ကသာဘတ်ဂျက်ကတော့ထားပြီးသားပေါ့။အဲ့တော့အဲ့ဒီကိုထူးပြီးတော့ဟိုအခွန်ကရတဲ့ငွေတွေညော့သွားမယ်။အဲကျွန်တော်ကြီးကလည်းတော့ရငွေတွေညော့သွားမယ်ဆိုတော့ကျွန်တော်မထင်ဘူးအဲကျွန်တော်ကအဲ့ဒါကြောင့်မလို့ဟိုအစိုးရရဲ့ budget အစိုးရရဲ့ဒုံစိအပေါ်မှာအစုံတရားဟိုအနုလက္ခဏာဆောင်တဲ့အကျိုးတရားမျိုးတော့မမြင်ဘူ
းလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်ကိုယ်စားလှယ်တွေနဲ့အစိုးရဝန်ကြီးတွေရဲ့လစာငွေရဲ့25ရာခိုင်နှုန်းကိုကောက်ယူစုဆောင်ခဲ့ရမှာအဲ့ဒီငွေတွေကကျပ်ငွေ3,000ကိုလည်းငင်းကြေးရန်ပုံငွေဖြစ်လှူဒန်းထားပါတယ်ရ ရရှိတဲ့ရန်ပုံငွေတွေကိုတော့အစိုးရကိုယ်စားလှယ်ရှိဦးနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်ရှိဦးတို့ပါဝင်တဲ့ငင်းကြဲလုပ်ငန်းစဉ်ရန်ပုံငွေဆိုင်ရာပေါင်းစပ်ညှိနှိုင်းရေးအဖွဲ့ JCB ကတာဝန်ယူစီမံခန့်ခွဲမှာဖြစ်ပါတယ် JCB ရဲ့ဥက္ကဋ္ဌတာဝန်ကိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတာဝန်ယူထားတာလည်းဖြစ်ပါတယ်
ကိုမိုးစောပြပြသွားတာပါရှင် VOE ကိုစာရိုက်ကနေစာရေးသားဆက်သွယ်လို့ကြရတဲ့ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင
် VOE မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ် January 26ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေကတော့ကျမအေးဦးအောင်ခင်ရဲ့မြမအေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာတော့
ကိုကျမကိုဖန်တီးရရေးကစတေဆုံးပဖို့တက်ပေါ်လေကျင်းလို့ရခိုင်ပြည်မှာရှိတဲ့တိုင်းရင်သားအားလုံးရခိုင်ရောကွန်မြူန
တီနိုင်ငံရေးပါတီတွေမဟာမိတ်ဖွဲ့စည်းရတဲ့အကြောင်းကိုဒိုင်းနဲ့အမျိုးသားပါတီဥက္ကဋ္ဌပြောပြသွားတာနဲ့အတူတခြားတိုင်းရင်သားဒေသအသီးသီးကသတင်းအစုံလွှင်ကိုလည်းနားဆင်ကြရမှာပါရှင်ဒီလိုစီစဉ်နေရကမှအခုအရင်ဆုံးကျမရေးခန္ဓာကိုနားဆင်ကြရပါမယ်ဒီတစ်ပတ်ကျမရေးခန္ဓာမှာတော့ပို့သက်ဆေးနဲ့ကျမရေးအန်တီအကြောင်းကိုသိကြရမှာပါအကြောင်းတစုံတရာကြောင့်ပိုးသက်ဆေးပါဇက်ထဲဝင်ပြီးသေဆုံးရတာမျိုးဒါမှမဟုတ်မတော်တဆပိုးသက်ဆေးအစိတ်တက်ခံရသူတွေဟာအထူးသဖြင့်ကျေးလက်တွေမှာဖြစ်လေရှိပါတယ်ပိုးသက်ဆေးပမာဏဘလောက်များများအစာအိမ်ထဲကိုဝင်ရောက်သွားမယ်ဆိုရင်အသက်အန္တရာယ်ထိခိုက်နိုင်တယ်လေအသက်အန္တရာယ်ကလွန်မြောက်ခဲ့တယ်ဆိုရင်တောင်မှရေရှည်ဒုက္ခမြင့်နိုင်တဲ့ကျန်းမာရေးထိခိုက်မှုတွေကဘာတွေလဲအခုလိုမဖြစ်အောင်ကာကွယ်ရေးနဲ့ဖြစ်လာတဲ့အခါမှာတွေ့ရတဲ့လက္ခဏာတွေဘလို့ကုသနိုင်တယ်လဲဆိုတာတွေကိုတော့မြန်မာနိုင်ငံဆရာဝန်များတင်ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်โอเคဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့ဒီမကြာခင်ကမကွေးတိုင်း6မြို့ကရွာတွေ့ရမှာပေါ့ဆရာရယ်ဒီပိုးသက်ဆေးကြပိုးသက်ဆေးပေါ့ဖွင့်တဲ့နေရာမှာဆေးပူးတွေကနေဆေးရည်မထွက်တဲ့အတွက်ဗစက်နဲ့ဆုပ်ပြီးတော့ဖွင့်လိုက်တာကြောင့်ပိုးသက်ဆေးကဘိုက်ထဲကိုပါရောက်သွားပြီးတော့တည်ဆုံးခဲ့ရတာမို့ဒီပိုးသက်ဆေးကြောင့်အန္တရာယ်ဖြစ်နိုင်တဲ့အနေအထားတွေကမြန်မာနိုင်ငံမှာဘယ်လိုရှိလဲဆရာကြီ
းလူတွေအများပိုးသက်ဆေးတို့ကျွန်တော်နားလည်ထားတာကဟိုကျွတ်သက်ဆေးတို့ပိုးဟတ်တွေချမိုးတွေခြင်နေပေါ့နော်ဒါတွေကိုသိအောင်တော့ကဒီလေယာဉ်လုံငန်းခွင်မှာပြည့်ပြည့်ပိုးလို့ပြီးနံပြည့်ပိုးလို့ဒီလိုပိုးတွေကိုကျွန်တော်သိအောင်ထုတ်လုပ်ထားတဲ့ဆေးပေါ့နော်အဲအိမ်ထဲမှာပေးဘူးလုံးဝစားပါဗျာဝယ်စားတွေပိုးမုံရအောင်ပေါ့နော်ဒါတွေလည်းပိုးသက်ဆေးတွေပဲဒီပိုးသက်ဆေးတွေကလူတွေကိုအဆိတ်တွေဖြစ်စေတယ်အဲ့တော့ပိုးသက်ဆေးတွေကတော့လေဘယ်ကောင်းကောင်းတက်ပြီးတော့သိစားပိတ်ထားရတယ်တစ်ကမ္ဘာလုံးမှာကမ္ဘာ့ကျန်းမာရေးအဖွဲ့ကကန့်မှန်းထားတာဒီနှစ်ကိုပိုးသက်ဆေးကြောင့်အဆိတ်ဖြစ်တဲ့ကျူနာပေါင်း3,000လောက်ရှိတယ်လို့ပြောတယ
်ဟုတ်ကဲ့ဆရာအဲ့တော့မြန်မာနိုင်ငံမှာလည်းတစ်စုံတရာတော့ဖြစ်နေမဲ့အနေအထားရှိတာပေါ့
မှန်ပါတယ်မှန်ပါတယ
်ဟုတ်ကဲ့ပိုးသက်ဆေးကိုပေါ့နော်စကိုင်းတွေတဲ့နေရာမှာမတော်တဆဘလူနီးတွေနဲ့ကန့်တွေလို့ရှိရင်ဘလောက်ပမာဏဖြစ်သွားလို့ရှင်အခုလိုမျိုးတေးစီလောက်တဲ့အထိအန္တရာယ်ရှိနေတယ်
အဲ့ပိုးသက်ဆေးမှာထုတ်ပြီးဆိုရဲက 3B လက္ခဏာလေးထားထားရတယ်ဗျဟိုမှာတိန်ကြပါဗျာအန္တရာယ်ရှိသည်ပေါ့အရိုးကောင်းလေးနဲ့ပေးရနေပြီးလက်ခံရိုးလေးနှစ်ခုကိုချိန်ထားတယ် cross လေးလောက်ထားတာပါဗျာအဲ့ဒီလိုတိန်ကြဆိုင်ပါလို့ရှိရင်ဒီပိုးသက်ဆေးထားတဲ့တစ်ဆက်နှစ်ဆက်ကနေပြီးတော့တစ်ဖက်ရေဆုံးတစ်စုံပမာဏကိုခန္ဓာလေးရောက်သွားရင်တေးနိုင်တယ်နောက်ထပ် warning sign ပေါ့ဒါ 3B ချက်ပေါ့အနည်းရောင်နဲ့ပြထားရမယ်အရာကလက်ဖက်ဆုံးတစ်စုံကနေပြီးတော့ခမင်းစားသပွဲဆုံးတစ်စုံအထိတောက်ပြီးလို့ရှိရင်တို့မကိုခန္ဓာလေးရောက်သွားခဲ့သည်ရှိတော့သိစေနိုင်တယ်။နောက်ဆုံးတစ်ချက်ကတော့ caution လို့ခေါ်တာပေါ့စင်ကျင်ရံပေါ့အဲ့ဒါကတော့တောင်းဆာနေပြီးတော့တပိုက်ပေါ့နော်အဲ့ဒါပြဿနာရောက်သွားရင်တို့မကိုခန္ဓာလေးရောက်သွားရင်သိစေနိုင်တယ်။
ဟုတ်ကဲ့ဆရာပိုးသက်စီတွေက ီနောက်ထပ်ရောအန္တရာယ်ပေးနိုင်တဲ့အနေအထားရှိသလား
ကိုခန္ဓာရဲ့ကြေရပါလေရေပြားပေါ်မှာစုပ်သွားတာလေရှိပါဇက်ထဲဝင်မှာမဟုတ်လေရှူရှက်လိုက်လို့အသက်ရှူလမ်းကြောင်းလေးရောက်သွားတယ်အသက်ရှူလမ်းကြောင်းလေးပိတ်ဆို့ပြီးအသက်ရှူမဝါးနေဖြစ်လာတယ်တော့မျက်လုံးနဲ့ဝင်နေမျက်လုံးနဲ့မှာဒါလေးရောင်ကိုင်းလာတယ်မျက်လုံးကိုစားတယ်တက်တာချက်တာလေးရှိပါအဲ့တော့ခုနကကိုခန္ဓာမှာအရေပြားပေါ်မှာလက်ဖြံပေါ်မှာထိမိရဆိုလို့ရှိရင်လက်ဖြံကတက်လို့ထားလို့ရှိရင်တော့မျက်စိတွေကိုဝင်သွားလို့ရှိရင်လေးစားလောက်အနေနဲ့ရှိနိုင်တယ်။အဲ့ဒါနားထဲဆို၅စားပေါ့ဗျ။အဲ့ဒီကနေမှကျွန်တော်ဘိုက်ကိုဆို၂စားပြီးတော့မှကျွန်တော်လိန်အင်ကပတ်ပတ်လေကိုဒီပိုးသက်စိတွေထိမိလို့ရှိရင်၁၂စားလောက်ကိုခန္ဓာကနေဆုတ်သွားတယ်လို့ပြောတယ်။အဲ့ပိုးသက်စိကိုနေ့စဉ်နေ့စဉ်ကင်တွယ်နေတဲ့လူတွေဟာချက်ချင်းအစိတ်တင်တာမဖြစ်စေဘူးနဲ့နာတာရှိအစိတ်တင်တာမျိုးဖြစ်တယ်။
ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့အခုလိုဒီအစိတ်တင်ပြီဆိုလို့ရှိရင်ဘလို့လက္ခဏာတွေကိုစောင့်ကြည့်ဖို့လို့မလဲ
ဆရာမယုတ်တိရဲ့ပါဇက်ထဲဝင်သွားတယ်ဆိုရပါလို့ဒါကလက်တလောကျွန်တော်အစိတ်မိတာပေါ့ဆိုတော့ပါဇက်ထဲဝင်သွားတယ်ဆိုရင်ပိတ်အောင်မယ်ကောင်းမှုမယ်ကောင်းကြိုက်မယ်ပြုတ်မယ်အံမယ်မျက်စုံနဲ့ဝင်တယ်ဆိုရင်မျက်လုံးမှာတမြင်နေခါလေးဝေဝါးသွားမယ်ဒီတော့အသက်ရှူလမ်းကြောင်းနဲ့ဆိုကုန်တာအသက်ရှူကျက်မယ်နောက်ဆုံးသတိလင်းတော်သွားမယ်ပေါ့ဒါတွေကယုတ်တိဖြစ်မျက်ရည်ကျတယ်ပြည်ရည်ကျတယ်ဆိုတာမျိုးတွေကဆောက်တော့တကယ်အင်းကြီးပြင်းရသွားတာမျိုးတွေဒါကလက်တလောအစိတ်မိတာအဲ့လိုမဟုတ်ဘဲနဲ့နေ့စဉ်ပုသက်စီကိုကင်တွယ်ရောင်းချနေတဲ့လူတွေဒီပုသက်စီနဲ့လိုက်ပြီးဖြန်းပြီးနဲ့အမြဲတမ်းလုပ်ပေးနေတယ်အဲ့လူတွေကရေရှည်ပေါ့တစ်နှစ်မှာရက်တရာလောက်ဒီပုသက်စီနဲ့နေ့စဉ်ထိတွေ့နေမှဆိုရင်တော့မှသူတို့ကနာတာရှည်ဆိုတော့အစိတ်တင်တဲ့လက္ခဏာတွေရနေတယ်အဲ့ဒါလူတွေမသိဘူးပေါ့နာတာရှည်အဲ့ဒါဘာလို့ဖြစ်လာနိုင်လဲဆိုလို့ချင်းသူတို့ရဲ့မှတ်ဉာဏ်တွေမိလာတာမျိုးတွေနောက်တော့လင်ဖိုမာလို့ခေါ်တဲ့အခြေခံစာတွေဖြစ်လာတယ်လူကီမီးယားလို့ခေါ်တဲ့သွေးကင်စာတွေဖြစ်နိုင်တယ်အဲ့ဒီလူတွေရဲ့မွေးလာတဲ့ကလေးတွေဟာမွေးရပါချုံရင်းချက်ကလေးတွေနဲ့ပါလာတယ်ကလေးအသေးလေးတွေမွေးရရင်လည်းဖြစ်လာနိုင်တယ်ပေါ့အဲဒီကနေပြီးတော့ကြောက်ကကင်စာအုံနောက်ကင်စာစီးကျစ်ကင်စာရင်သားကင်စာအဲ့လိုဖြစ်တာတွေအသေးပစ္စည်းဓာတ်တွေကျွန်တော်တွေ့လာတယ်နောက်ဆုံးဘယ်လောက်ထိလဲဆိုရှင်စီးကျူရောဂါဖြစ်ဖို့တော့မှ12ဆပါတယ်လို့သူတွေကလည်းတွေ့ရှိလာတယ
်ဟုတ်ကဲ့ဆရာကာကွယ်နိုင်ဖို့ဆိုလို့ရှင်ဘယ်လိုအကြံပေးနိုင်လဲ
ကောင်းဆုံးကတော့ပုသက်စီရဲ့အပေါ်မှာလေဗယ်တက်ထားတာပေါ့ကျွန်တော်ကြည့်ရမှာပေါ့နော်ဒီလေဗယ်ဟာ danger လားခုနဆိုတဲ့ warning လား caution လားပေါ့သူ့ရဲ့လက္ခဏာလေးတွေရုပ်ကလေးပုံမှန်မူတည်ပြီးတော့အဲ့ဒါကိုကျွန်တော်ကြည့်တာသိအေးကြည့်တယ်ပေါ့တော့ဒီပုသက်စီကိုတူလောင်တာပေါ့ကင်တွေပြီးလက်ကံလေးကိုဒီမူလေးကိုအကောင်းဆုံးမဖုံးလိုက်ဘူးတခါကျစပွဲပေါ်တင်ထားလိုက်မယ်ခမင်းစားစပွဲပေါ်တင်ထားလိုက်မယ်တခါကျရင်စီးဝါထားတဲ့ဆင်လေးပုံမှန်တင်ထားလိုက်မယ်အဲ့လိုမျိုးဆိုရင်တော့နောက်တစ်ခါပြန်တုံးတဲ့ခါမှာဒုက္ခရောက်ပြီတုံးမှုရှင်နဲ့ကိုမသိတဲ့အချိန်မှာဖုံးကပွင့်နေမယ်လွင့်နေမယ်ကလေးငယ်တက်ကကင်တွေသွားမယ်ဆိုရင်ခုနပါဇက်ထဲမွေနေတာမှလက်မှထိတယ်ဒါမှမဟုတ်ဖုတ်တဲ့ဆေးကင်တွေမယ်ဆိုလို့ရှိရင်အမျိုးသားတွေဆိုလို့ရှိရင်ဒီလေအင်္ဂါနေရာမှာကာဝယ်ထားပါလက်မောင်းနေရာမျက်နှာနေရာဥကောင်းကုန်လက်တွေကိုလက်အိတ်တွေပါဆုပ်ပြီးတော့ကင်တွေရမယ်မျိုးတွေရှိပါတယ်တော့အဆိုးရွားကဥပဒေနဲ့ပေါ့နော်ဒီနေရာဟာပုသက်စီတွေထိနေတဲ့နေရာဖြစ်တယ်သွားတဲ့ခါမှာဘလိုဘလိုသတိထားတာပေါ့နောက်ကဒီပုသက်စီကင်ထားတဲ့လက်ကိုသိချဆေးရမယ်မဆေးဘဲနဲ့အဲ့ဒီလက်ကနေပဲစေးပြီးတောက်မယ်ဆိုကြပါစို့အစားတော့ကင်ဒီပုသက်စီကနည်းနည်းဝင်သွားနိုင်မယ
်ဟုတ်ကဲ့ဆရာကလေးငယ်တွေဆိုရင်တို့ရဲ့ခန္ဓာကိုယ်ပမာဏကသေးငယ်တဲ့အတွက်ဒီပုသက်စီအစိတ်နည်းနည်းထိုံနဲ့ကြည်ကြည်မမဖြစ်နိုင်တဲ့အတွက်သူတို့အတွက်ကအကြံပေးနိုင်တာရှိလား
အကောင်းဆုံးကတော့လူကြီးတွေပုံမှာတောင်းအောင်ရှိတာပေါ့နော်ခုတော်ကဆိုလို့ရှိရင်ပုသက်စီကိုကင်ထားတဲ့လက်နဲ့မိခင်ကလက်မဆေးလိုက်ဘူးအဲ့ဒါကိုနှုတ်လှမ်းပြီးတော့ cleaning ကိုတက်လိုက်တယ်ဒီ clip ပမာဏသေးသေးလေးကဒီနှုတ်ဆုပ်ပြီးရတာတည်သွားတာမျိုးရှိတာပေါ့နော်အဲ့တော့ clip တွေရေပြားညနေပြင် area လည်းလူကြီးတဲ့အများကြီးနေတယ်အဲ့ဒီတော့ကျွန်တော်ကကလေးကိုခြီးလိုက်တာမှလိုက်တာကလေးကတော့ကိုယ်ခန္ဓာမှာထိသွားပြီပါဇက်ထဲမွင်မယ်လေဒီအစိတ်ကသူ့ကိုယ်ခန္ဓာမှာရှိနေတယ်အရေပြားကနေစုပ်ဝင်သွားမယ်နောက်ပိုင်းဒီလမ်းသာရှိအစိတ်တင်တဲ့ကလေးတွေကတက်ချာချက်တာတွေရှိတယ်အဲ့တော့ကလေးတငယ်တွေကိုမှားပြီးတော့ဒီပလင်းတွေကိုစေးပလင်းတို့အားစေးတို့ထင်မသွားအောင်လေကျွန်တော်ကအတိထားဖို့ကြိုးတယ်သိချာပုသက်စီဆိုတာသူ့ရဲ့ပုသက်စီကွန်တိန်နာသူ့ဘူးထဲမှာပဲထားရတယ်တခြားဘူးတူဘူးတွေပြောင်းမထည့်အောင်အချို့ကနောက်တစ်ခုလည်းပြန်ထည့်ချင်းရဖြင့်နောက်တစ်နေရာမှာမလုံခြုံတော့ဘူးကလေးတွေသူ့ကိုစီပလင်းတွေပြောင်းထည့်တာမျိုးတွေစီပလင်းနဲ့အလားတန်ဆိုတော့အစားတော့ရေခွက်နဲ့အလားတန်ပြီးခွက်တွေထဲမှာသွားထည့်တာရုပ်တရက်ကလေးတွေကရေခွက်အောင်မျိုးတောက်လိုက်တာမျိုးတွေလည်းဖြစ်နိုင်တာပေါ့အဲ့ဒီကကျွန်တော်ကအစိတ်မှန်လို့ကသိနေတယ်ဆိုလို့ရှိရင်ဒါတွေကိုကလေးတွေနဲ့ဝေးဝေးထားဖို့လိုပါတယ်
ဟုတ်ကဲ့တကယ်လို့ဒီပုသက်စီနဲ့အလားထိမိသုံးဆွဲမိခဲ့တယ်ဆိုလို့ရှိရင်ကုသမှုအနေနဲ့ရော
ပုသက်စီတစ်ခုနဲ့တစ်ခုအစိတ်စိတ်ပုံရမတူဘူးဗျဘာလို့လဲကြောက်ပုသက်စီပုံမှာပူတည်ပြီးတော့ကျွန်တော်ကဆေးဝင်တင်ပြီးပူလာတာအစာရင်ဆေးမယ်ဆိုရင်တော့မှကျွန်တော်ပါဇက်ထဲကိုပိုက်ကြီးထည့်ပြီးတော့ပရော်ကြီးနဲ့ထည့်ပြီးတော့အစာရင်ကိုဆေးပြရတာပေါ့ဆေးလိုက်နေပေါ့နော်အဲ့ဒါကချက်ချင်းလက်ငင်ဖြစ်တဲ့ဥစ္စာမျိုးကိုကျွန်တော်လုပ်လို့ရတယ်ကြာသွားမှအာဆုံးမရဘူးခုနသွေးထဲမှာအဆိတ်တင်နေပြီဆိုရင်တော့ဒါလည်းကျွန်တော်တော်တော်နဲ့မလွယ်နိုင်ပါဘူးအဲကြောင့်ဒါဒီအခုလုံးကကျွန်တော်တက်ကြောနဲ့ဆေးအောင်နေတဲ့တကယ့်ကိုမြို့နယ်ဆေးအောင်ဆင်တာမဟုတ်ဘဲနဲ့ချုပ်နိုင်ငံတွေမှာဆိုရင် poison center ဆိုပြီးတော့ဖွင့်ထားတယ်ဆိုတော့အဆိတ်ကိုကုသတဲ့သတ္တခါလာတွေပေါ့ကျွန်တော်နိုင်ငံမှာတော့နေရာအနှံပြားကျွန်တော် poison center တွေမထောင်ပြနိုင်သေးဘူးရန်ကုန်နဲ့မန္တလေးမှာတော့ရှိတယ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တိဆက်ပေးနေတဲ့ကျမရေးခန္ဓာပြန်လဲထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါတယ်ရှင
်တော်တာရှင်များရှင်အနေနဲ့အရသာအစိုးရလက်ထက်မြန်မာနိုင်ငံမှာအကျင့်ပြတ်ချစားမှုတိုက်ဖျက်ရေးအတွက်ကြိုးပမ်းမှုတွေရှိခဲ့တာကြောင့်အရင်ထက်စာရင်တိုးတက်မှုလက္ခဏာတချို့တွေ့ရတဲ့အကြောင်းကမ္ဘာတဝန်းအာဂတိလိုက်စားမှုအခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတဲ့ Transparency International အဖွဲ့ရဲ့အစိုးရခန်းစာသစ်ကဖော်ပြပါတယ်မြန်မာနိုင်ငံမှာလက်ပေးလက်ယူမှုတွေဘယ်နေရာတွေမှာကျန်နေသေးတယ်လဲနှစ်ပေါင်းများစွာအမြင့်တွဲနေတဲ့အာဂတိလိုက်စားမှုပြဿနာကိုတိုက်ဖျက်ရေးမှာဘာတွေလှုပ်ဖို့လိုနေသေးတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။သောတာရှင်နေအနေနဲ့လက်ပေးလက်ယူမှုနဲ့ပတ်သက်လို့ကိုတွေ့အတွေ့အကြုံပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးဖို့ရာဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုင်းရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။တိုင်းရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပြစေရှင်။အခုမြန်မာရေးသုံးသက်ချက်ကိုနားဆင်ရပါမယ်။ရောထွေးရှုပ်ပွေနေတဲ့ကြောက်စိမ်းလုပ်ငန်းကိုထိန်းချုပ်နိုင်မှသာနိုင်ငံအတွက်အကျိုးရှိမှာဖြစ်တဲ့အကြောင်းဥအောင်ခင်သုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါရစေရှင်။
ဖျာနာရှင်ခိကထိတ်တန့်ပြုတ်ဝဲချက်အဖြစ်သတ်မှတ်ပြီးလေဝကြီးအုပ်အမျက်ထုတ်ခဲ့ကြတဲ့ကျောက်စိမ်းလုပ်ငန်းကိုပြောင်းလဲဖို့ NLD အစိုးရကြိုးပမ်းနေပုံရပါတယ်။ကျောက်စိမ်းကျောင်းမြေဒုဖော်ခွင့်တက်တန်းကုံဆုံးသွားတဲ့လုပ်ငန်းတွေကိုလုတ်ခွင့်ချပေးတော့မှာမဟုတ်ကြောင်းတရားစတာနဲ့ပဝင်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကလွန်ခဲ့တဲ့ဇူလိုင်လကကြေညာပါတယ်။ဒုဖော်ခွင့်တက်တန်းကို2021အထိထုတ်ပေးထားတာမို့တချို့ကုမ္ပဏီတွေဟာနောက်ထပ်9နှစ်လောက်လုပ်နိုင်ပါသေးတယ်။ဘဂန့်ခန္ဒီမိုးညင်းမိုးကုတ်နဲ့မိုင်းရှူးမှာလုတ်ခွင့်19,000ချပေးထားပါတယ်။ဥပဒေမဲ့ကြောက်စိမ်းတူဖော်မှုနဲ့ပတ်သက်ပြီးကချင်းပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးနဲ့ညွန်ကျုံနှစ်ဦးကိုဥသိမ်းစင်အစိုးရလက်ထက်လွန်ခဲ့တဲ့နှစ်မတ်လဇန်မှာရာထူးကရက်ဆဲလိုက်ပါတယ်။ပကတ်နယ်မြေမှာလုတ်ခွက်တစ်ချပေးတော့မှာမဟုတ်ပဲလုတ်ခွက်တက်တန်းတိုးမှုကိုလည်းရက်ဆိုင်ထားပါတယ်။တရုတ်ပြည်ကိုကြောက်စိမ်းခိုးထုတ်မှုနှဲသွားအောင်အခုလိုယာယီရက်ဆိုင်လိုက်တာဖြစ်လိမ့်မယ်လို့မြင်ကြပါတယ်။ဥသိမ်းစင်လက်ထက်ကလည်းနှစ်နှစ်ရက်ဆိုင်ခဲ့မှုပါတယ်။
လွန်ခဲ့တဲ့စက်တင်ဘာအောက်တိုဘာနှစ်လအတွင်းမှာတရုတ်မြန်မာနယ်စပ်ကမ်ပိုက်တီဒေသမှာတရုတ်ပြည်ကိုဥပဒေမဲ့တင်ပို့မဲ့ကြောက်စင်းအရိုင်းတွင်းတွေကို၄ချိန်ဖမ်းဆီးနိုင်တဲ့အတွက်တန်ချိန်50ကျော်အထိရှိလာကြောင်းသိရပါတယ်။အခုထိတော့ရင်မောင်းကိုသာဖမ်းဆီးနိုင်ပြီးပိုင်ရှင်လွတ်မြောက်နေဆဲဖြစ်ပါတယ်။ကချင်ပြည်နယ်ရဲတပ်ဖွဲ့ကဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်နေတဲ့တပ်ရင်းတပ်ဖွဲ့နဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုအရေးယူသွားမယ်လို့ဆိုပါတယ်။ဖျံမြနှုံအရဆိုရင်ကြောက်စင်းဒေါ်လာတန်1000ဘူးလောက်နှစ်စဉ်ရောင်းရတယ်လို့ဆိုပါတယ်။ဖားကတ်မှာကြောက်စိမ့်တူးတဲ့စစ်တပ်ကုမ္ပဏီ၊ခရိုနီကုမ္ပဏီ၊တိုင်းရင်းသားကုမ္ပဏီတွေအပြင်တရုတ်ပိုင်ကုမ္ပဏီလည်းရှိပါတယ်။ရတနာနယ်မြေကလုတ်ကွက်950နိုဝင်ဘာလမှာတက်တန်းကုန်ပါတယ
်။ကျောင်းမြတ်လုပ်ငန်းမှာစီးမရှိကမ်းမရှိဖြစ်ချင်နိုင်ဖြစ်နေပုံကိုကျောင်းမြတ်ရတနာလုပ်ငန်းရှင်များအသင်းရန်ပုံငွေတဲကဒေါ်လာသန်း100နီးပါးစရင်းပြောင်းနေတဲ့အမှုကသက်သေပြနေပါတယ်။ပြည်သူ့လွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စများလေးလာစစ်ဆေးရေးကော်မတီကိုကျောင်းမြေရနာလုပ်ငန်းရှင်များအသင်းကလွန်ခဲ့တဲ့မေလကတိုင်ကြားထားတဲ့အလွဲသုံးစားလုပ်မှုဖြစ်ပါတယ်။2009က2015အထိကျောင်းမြေပြပွဲရောင်းရတဲ့ငွေ100,000ကိုအသင်းရန်ပုံငွေအဖြစ်သတ်မှတ်ခဲ့တာဒေါ်လာ104,000အထိရှိလာရာကအခုတော့ဒေါ်လာ9,000ကျော်ပဲကျန်တော့တယ်လို့ဆိုပါတယ်။ကျောင်းမြေပြပွဲမှာအစိုးရက900,000တို့သတ္တုရင်းဝန်ကြီးဌာနက300,000နှုန်းပြပွဲကော်မတီက100,000နှုန်းယူကြပါတယ်။ငွေကြေးကင်တွေတဲ့ပြပွဲကော်မတီမှာတာဝန်ရှိပါတယ်
။ကျောင်းမေရနာပြပွဲကို1964ကစတင်ခဲ့တာမို့အခုဆိုရင်အကျဉ်90ရှိပြီဖြစ်ပါတယ်။ကျောက်စိမ့်ကိုအများဆုံးရောင်းရတယ်လို့ကျောင်းမေရနာရောင်းဝယ်ရေးလုပ်ငန်းညွှန်ကြားရေးမှူးဦးရထွတ်ကလွန်ခဲ့တဲ့ဒီဇင်ဘာလမှာ DVB နဲ့တွေ့ဆုံစဉ်ကပြောသွားပါတယ်။ ပြည်ရင်းကုမ္ပဏီပေါင်း1200ကျော်မှာရောင်းပိုင်권လိုင်စင်ရှိတယ်လို့ဆိုပါတယ်။ပြပွဲမှာပုဂ္ဂလိကကုမ္ပဏီကအများဆုံးဖြစ်ပေမဲ့တံပိုးအများဆုံးရောင်းချနိုင်သူကတော့အစိုးရနဲ့ဖက်ဆက်လုပ်တဲ့အကျိုးတူကုမ္ပဏီတွေဖြစ်တယ်လို့ဆိုပါတယ်။အစိုးရနဲ့တွဲလုပ်တဲ့ကုမ္ပဏီဟာငွေရင်းဆိုင်ပြီးကြောက်စိမ့်တူပါတယ်။တွေ့ရှိတဲ့ကြောက်စိမ့်အတွေ့အစိုးရကိုယတနာခွန်ပေးရပါတယ်။နောက်ပြပွဲတင်ရောင်းတဲ့အခါမှာပထမပိုင်းမှာ90ရာခိုင်နှုန်းစီအငြိမ်အမြခွဲဝေပါတယ်။နောက်တော့အစိုးရက40ရာခိုင်နှုန်းကုမ္ပဏီက60ရာခိုင်နှုန်းဖြစ်လာပါတယ်။အခုတော့အခွန်များလာလို့အစိုးရက25ရာခိုင်နှုန်းကုမ္ပဏီက85ရာခိုင်နှုန်းခွဲဝေကြပါတယ်။
ဒီမဲ့ကမဲ့ထင်းနိုင်ကျင်းနေတဲ့သင်္ဟာဇတ်တကန္ဓာကိုထင်းကျုံနိုင်ရေးအတွက်ဟူသိမ့်စိန်အစိုးရဟာနော်ဝေးအခြေစိုက်သင်္ဟာဇတ်ထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့ Extractive Industries Transparency Initiative မှာ2014ခုနှစ်ကအဖွဲ့ဝင်လောင်းဖြစ်လာပြီး2015ဒီဇင်ဘာမှာမြန်မာသင်္ဟာဇတ်အစီရင်ခံစာထွက်လာပါတယ်။ဒါပေမဲ့မိဂံမတ်တအစီရင်ခံစာဖြစ်နေပါတယ်။ဓာတ်ငွေရောင်းရငွေဒေါ်လာတန်း3300နဲ့ကျောက်စင်းရောင်းရငွေဒေါ်လာတန်း1000ကျော်ကိုခြံလှတ်ထားတာတွေ့ရပါတယ်။နိုင်ငံပိုင်လုပ်ငန်းကြီးတွေဟာသင်္ဟာဇတ်ဝင်ငွေ58ရာခိုင်နှုန်းကိုအစိုးရကမအဖေတေးကြားပါစရင်လုပ်ထားပါတယ်။ EITI အခြေခံမူဟာအစိုးရလုပ်ပုံကံပုံနဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။ကျောက်စင်းကျောင်းရဲ့ကိုလူလူစုကလေဝကြီးအုပ်ထုတ်ယူတာမျိုးမဟုတ်ဘဲတက်ဆိုင်သူတိုင်းရင်းသားတွေကိုတရားမျှတစွာခွဲဝေတာမျိုးဖြစ်တင်တယ်လို့အမေရိကန်အခြေစိုက်Natural Resource Governance Institute ကယူဆပါတယ်။အစိုးရကအပေါ်စီး UP စီစဉ်တာမျိုးမဟုတ်ဘဲတက်ဆိုင်သူအားလုံးပါဝင်ရေးဆဲတဲ့အမျိုးသားကြောက်စိမ့်လုပ်ငန်းစီမံကိန်းရှိဖို့လိုအပ်တယ်လို့ဆိုပါတယ်။သင်္ဟာဇတ်မြတ်တာစွာခွဲယူရေးဟာညီညာရေးအတွက်အရေးကြီးတယ်လို့ယူဆကြပါတယ်ခင်ဗျာ။
ဥဟောင်းခင်ရဲ့မြန်မာအရေးတုံ့တက်ချက်ပြန်လဲထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနေ့ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ကြပါလိမ့်ရှင်။အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနှာစင်ကြရပါတော့မယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ခရီးရန်ဓမ္မအမှုတော်ဆောင်နှစ်ဦးဖြစ်တဲ့ဦးလမ်းကျော်ကံဆိုင်နဲ့ဦးဒုံတော်နောင်လတ်တို့နှစ်ဦးကိုတက်မတော်ကနေမူဆယ်မျိုးမှရဲစခန်းကိုလွှဲပြောင်းပေးအပ်ခဲ့ပြီးမတရားအသိဆက်သွယ်မှုပုံမှန်နဲ့အမှုဖွင့်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်း KIA တက်မဟာ6တည်ရင်36နေကြီးမှာမြမတက်မတော်နဲ့ကချင်လွတ်လပ်ရေးတက်မတော် KIA တို့အကြားတိုက်ပွဲတွေဖြစ်ပွားနေစေဆိုတာနဲ့ဒါမဲ့21ရာစုပင်လုံညီလာခံမှာဘုံသဘောတူညီချက်နဲ့တစုတစည်းရဲ့တင်ပြဆွေးနွေးနိုင်ဖို့အတွက်ရှမ်းအမျိုးသားအဆင့်နိုင်ငံရေးအကျိုးဆွေးနွေးပွဲတစ်ရက်ကိုကျင်းပခဲ့တဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင
်။တမကနူးပန်ပါ။သတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။မြမတမတော်ကနေဖန်စီထိန်သိမ်းခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းမုံကိုဒေသကကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ကတင်းထောက်စီယာဦးလောင်ကျော်ကံဆိုင်နဲ့ဦးဒုံတော်နောင်လတ်တို့နှစ်ဦးကိုတမတော်ကနေမူဆယ်မြို့မှရဲစခန်းကိုဇန်နဝါရီလ24ရက်နေ့ကလွှဲပြောင်းပေးအပ်ခဲ့တယ်လို့မူဆယ်မြို့မှရဲစခန်းကစခန်းမူဒုရဲမှူးအင်းမြင့်ကအတည်ပြုပြောပါတယ်မူဆယ်မျိုးမှရဲစခန်းကိုရောက်ရှိလာတဲ့ရင်းထောက်ဆရာနှစ်ဦးကိုမတရားအသိဆက်သွယ်မှုပုံမှဆက်ခွန်တင်နဲ့တရားစွဲဖို့စီစဉ်နေတယ်လို့ဒုရဲမှူးအင်းမြင့်ကဆိုပါတယ်။တင်းထောက်ဆရာနှစ်ဦးအမှုကနေလွတ်မြောက်ရေးအတွက်ကချင်ရှိနေများကွန်ရက်တို့နဲ့ဆက်သွယ်ပြီးဆက်လက်လှုပ်ဆောင်သွားမယ်လို့လည်းကချင်နှချင်းခရိုင်အဖွဲ့ချုပ် KBC အထွေထွေတွင်ရေးမှူးချုပ်ဒေါက်တာခလမ်ဆမ်ဆွန်ကပြောပါတယ်။တင်ထောက်ဆရာနှစ်ဦးဟာပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ညမှာပျောက်ဆုံးသွားခဲ့ပြီးဇန်နဝါရီလ19ရက်နေ့မှာမှတက်မတော်ကနေဖမ်းဆီးထားကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ခဲ့ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်း KIA တပ်မ6လက်အောက်ခံတိုင်ရင်36လက်မြေမှာမြန်မာတက်မတော်နဲ့ကချင်လွတ်လပ်ရေးတက်မတော် KIA ကြားတင်းမာမှုတွေဆက်လက်ဖြစ်ပွားနေပြီးဇန်နဝါရီလ24ရက်နေ့ထိတိုက်ပွဲတွေဖြစ်ပွားနေစေလို့တက်မ6အရာရှိသူကအတည်ပြုပြောခဲ့ပါတယ်။ တပင်းကချင်းပြည်နယ်မိုးကောင်းဖားကလန်ကမိုင်းမြို့နီနတ်စင်အင်ဖျားတောင်မှာကောင်ရီချောင်းဘက်ကတက်လာတဲ့တပ်မတော်ခလရ26သိစစ်ကြောင်းနဲ့ GNA တပ်မဟာနှစ်တိုင်ရင်6တပ်ဖွဲ့တွေပြင်းထန်စွာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲတွေမှာနှစ်ဖက်ထိခိုက်တိုက်စိုးမှုကတော့အတိမပြုတ်နိုင်သေးပါဘူးဒေဘတ်သွင်းမှာလက်နက်ကြီးတွေတင်ဆောင်လာတဲ့တပ်မတော်စစ်ကားတွေတရားထက်မနေမြစ်ကြီးနားမြို့ကနေပူတာအုပ်ဘက်ကိုတက်သွားတာကိုဒေသခံတွေကတွေ့ရှိခဲ့ပြီးစစ်ပွဲတွေပြင်းထန်လာမှာကိုလည်းစိုးရိမ်နေကြပါတယ်ပူတာအုပ်ခရိုင်က KIO တပ်မဟာတပ်ကိုစိုးရဘက်ကထိုးစစ်ဆင်တိုက်ခိုက်ဖို့ပြင်ဆင်နေတာဖြစ်နိုင်တယ်လို့လည်းဒေသခံစစ်ရေးလေ့လာသူတွေကပြောပါတယ်
မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးစကော့မာရီယယ်ဟာသူ့ရဲ့ပထမဆုံးခီးစဉ်အဖြစ်ဇန်နဝါရီလ23ရက်နေ့ကချင်းပြည်နယ်ကိုတွားရောက်ခဲ့ပြီးချင်းလူငယ်တွေပြပကိုပညာတော်သင်ဆေလွတ်နိုင်ရေးအပါအဝင်ချင်းပြည်နယ်ရဲ့လိုအပ်ချက်များကူညီဆောင်ရွက်ပေးနိုင်ရေးအတွက်ချင်းပြည်နယ်အစိုးရနဲ့ဆွေးနွေးခဲ့ကြပါတယ်ချင်းပြည်နယ်အတွင်းအသေးစားအလတ်စားလုပ်ငန်းခရီးသွားလုပ်ငန်းစိုက်ပျိုးမွေးမြူရေးလုပ်ငန်းဖွံ့ဖြိုးလာရေးနဲ့လမ်းပန်းဆက်သွယ်ရေးကောင်းမွန်လာရေးဤပညာနဲ့အရင်းအနှီးတွေပုံမရရှိနိုင်ရေးအတွက်အမေရိကန်နိုင်ငံကနေကူညီဆောင်ရွက်ပေးနိုင်ရေးတို့ကိုယင်းနှီးပွင့်လင်းစွာဆွေးနွေးခဲ့ကြတယ်လို့ချင်းပြည်နယ်စီပင်ဝန်ကြီးဆလိုင်းအိုက်ဆက်ခင်ကပြောပါတယ်တပ်အမတ်ကြီးဟာချင်းအမျိုးသားတပ်ဦး CNF အပါအဝင်ဟာခါမြို့အခြေစိုက်ချင်းမီဒီယာကွန်ရက်အဖွဲ့ချင်းပြည်နယ်ငြိမ်းချမ်းရေးစောင့်ကြည့်ရေးအဖွဲ့ချင်းအရက်ဖက်လူမှုအဖွဲ့စည်းတွေနဲ့လည်းတွေ့ဆုံပြီးဒေသတွင်းလိုအပ်ချက်တွေကိုဆွေးနွေးတင်ပြခဲ့ပါတယ
်။ကရင်ပြည်နယ်ဒေသ၁၁ခုကကိုယ်စားလှယ်တွေပါဝင်တဲ့ကရင်လူမျိုးတွေရဲ့လူမျိုးလမ်းအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုကရင်ပြည်နယ်ဖမ်းအမျိုးမှာဇန်နဝါရီလ၁၈ရက်နေ့ကနေစတင်ကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအနာဂတ်နိုင်ငံရေးလူမှုရေးစီးပွားရေးမြေယာနဲ့တယံစာသပိုင်ဆိုင်ခွင့်အချက်တွေကိုအဓိကထားဆွေးနွေးခဲ့တယ်လို့ဆွေးနွေးပွဲကြီးကြပ်ရေးကော်မတီဝင်စောထွန်းအောင်မြင့်ကပြောပါရယ်လူမျိုးလိုက်မျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲကရင်ကိုဘန်မြို့မှာကျင်းပခဲ့ပြီးဒေတာလိုက်ဆွေးနွေးပွဲကိုတော့တနင်္လာနေ့တိုင်းမှာကျင်းပခဲ့တယ်လို့အကြောင်းအရာလိုက်ကိုတော့နေပြည်တော်မှာဆက်လက်ကျင်းပသွားမှာဖြစ်ပါရယ်ကရင်လူမျိုးတွေရဲ့လူမျိုးလိုက်အမျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲကိုကရင်လက်နက်ကိုင်ဖွဲ့စည်းတွေကရင်နိုင်ငံရေးပါတီတွေကရင်လူထုအခြေပြုအဖွဲ့အစည်းတွေပြင်ကရင်ပြည်နယ်အစိုးရအဖွဲ့ဝင်တွေမြန်မာငင်းချမ်းရေးကော်မရှင်ကတာဝန်ရှိသူတွေလည်းတက်ရောက်ခဲ့ကြပါတယ်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရှိတဲ့သမိုင်းဝင်ရခိုင်မဟာမြတ်မြို့နီဖခင်ကဆလွယ်တော်ကိုပယ်ဖြုတ်ပြီးရှေးမူအတိုင်းထားရှိဖို့အတွက်ရခိုင်ပြည်သူတွေရဲ့တောင်းဆိုချက်ကိုရခိုင်ပြည်နယ်ကဆရာတော်ကြီးတွေကသဘောတူလိုက်ကြပြီးဖြစ်ပါတယ်။ဒီလ23ရက်နေ့ကမဟာမုနိရင်ပြင်တော်မှာပြုလုပ်တဲ့ဆရာတော်ကြီးတွေ၊ဖခင်ဂောဘကတွေနဲ့မြို့ခံတွေကျင်းပတဲ့အစည်းအဝေးမှာအခုလိုဆရာတော်ကြီးတွေသဘောတူလိုက်တာပါ။စင်တူတော်ကိုရှေ့မူမပြတ်ဖူးမြော်ခွင့်ရဖို့အတွက်ရုပ်ထုတော်မှာရွှေမကတ်ဖို့နဲ့ကတ်ထားတဲ့ရွှေတွေကိုခွာယူဖို့အတွက်တောက်တော်မြို့ခံတွေအပါအဝင်အခြားမြို့ကရခိုင်ပြည်သူတွေဇန်နဝါရီလ18ရက်နေ့ကအစည်းအဝေးတစ်ခုပြုလုပ်တောင်းဆိုခဲ့ကြပါတယ်။
မွန်ပြည်နယ်ကနေထွက်ရှိလာတဲ့စားတွေဟာအရေးသေးပိုင်းအားနည်းမှုရှိနေတဲ့အတွက်ထိုင်းနိုင်ငံကနေဝင်လာတဲ့စားနဲ့ပြိုင်လို့မရသလိုငပိငချောင်းလုတ်ကင်တဲ့ဒေသမှာဒါဈေးကွက်ရှိလို့စားလုပ်ငန်းလုတ်ကင်သူတွေအတွက်စိုးရိမ်ရမယ့်အခြေအနေမှာရှိနေပါတယ်။မွန်ပြည်နယ်ကထွက်ရှိတဲ့စားတွေကိုမန္တလေး၊ဗိတ်သဝဲ၊ဗတ္တိတာတင်ပို့ပြီးစားတပိတ်တာကိုပုံမှန်ဈေးနှုန်း60ကနေ90ကျနှုန်းတာရှိကြောင်းမွန်ပြည်နယ်စားလုပ်ငန်းရှင်အသင်းသွင်းမှုနာဟုကဆိုပါတယ်။ပြီးခဲ့တဲ့2016ခုနှစ်ကမွန်ပြည်နယ်စားကွင်းဧကပေါင်း 3,000 နီးပါးရှိပြီးစားထွက်နှုန်းမက်ထရစ်တန်ချင်း 3,500 ကျော်ရှိကြောင်းမွန်ပြည်နယ်စိုးရွားဖွဲ့ကနေသိရပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဦးဆောင်ကျင်းပသွားမယ့်၂၁ရာစုပင်လုံနီလာခံဒုတိယအကြိမ်မှာဘုံသဘောတူညီချက်နဲ့တစုတစည်းတဲ့တင်ပြဆွေးနွေးနိုင်ဖို့အတွက်ရှမ်းမြို့သားစစ်နိုင်ငံရေးအကျိုးဆွေးနွေးပွဲတစ်ရက်ကိုတောင်ကြီးမြို့မှာဇန်နဝါရီလ23ရက်နေ့ကနေ9ရက်တိုင်ကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲကိုတက်ရောက်တဲ့သူတွေအနေနဲ့20ရာစုပင်လုံညီလာခံမှာဘာကိုမျှော်လင့်နေကြပါသလဲ။ဒီအကြောင်းတွေကိုတော့နမ်ဟောမ်ကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
ရှမ်းပြည်နယ်တောင်ကြီးမြို့မှာကျင်းပခဲ့တဲ့ရှမ်းအမျိုးသားစစ်နိုင်ငံရေးအကျိုးဆွေးနွေးပွဲမှာရှမ်းနိုင်ငံရေးပါတီတွေရှမ်းလက်နက်ကိုင်တပ်ဖွဲ့တွေရှမ်းလူမှုအသင်းအဖွဲ့တွေစုစုပေါင်း900ခန့်တက်ရောက်ခဲ့ပါတယ်။ဒီအစည်းအဝေးကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ပူးပေါင်းဆောင်ရွက်ရေးအသင်း TYN ခေါင်းဆောင်ဇိုင်းနော်စင်ကတော့ပြည်ထောင်စုမှာတန်းလူညီမျှမှုရှမ်းပြည်တိုင်းရင်းသားလူမျိုးစုကြားဖြစ်ပွားနေတဲ့ပဋိပက္ခတွေကိုလည်းဦးစားပေးဖြည့်ရှင်းတင်တယ်လို့ပြောပါတယ်
။နိုင်ငံရေးပိုင်းမှာကျွန်တော်တို့မျှော်လင့်နေတဲ့ပုံစံကတော့တန်းတူညီမျှမှုအပြည့်အဝအမှန်ခံနိုင်တဲ့ဖက်ဒရယ်ပြည်ထောင်စုပုံစံအစ်စ်အမှန်ကိုကျွန်တော်တို့ဖြည့်ဆည်းခြင်းပါတယ်။
ပြည်တော်စုအစစ်မှာရောပြည်နယ်အတွင်းကတိုင်းနာရဲ့အချင်းချင်းမှာရုံချီမှုတွေအတော်အားနည်းနေတယ်လို့ကျွန်တော်တို့မြင်တယ်။ဒါကိုကျွန်တော်တို့လူကြီးတွေကဘယ်လိုပြန်တည်ဆောက်ယူမလဲဆိုတာကျွန်တော်တို့လူငယ်တွေနဲ့တော့ဒါကိုစောင့်ကြည့်နေတယ်ပေါ့ဗျာ။ရှမ်းပြည်ပူးပေါင်းဆောင်ရွက်ရေးကော်မတီ
ဒီနေ့မြန်မာနိုင်ငံရဲ့ဘုရားတဲ့နောက်ပြီးတော့နိုင်ငံရေးတန်းတူညာဖြစ်တဲ့ဘုရားတဲ့တိုင်းပြည်တစ်ခုမှာလူထုရဲ့စံတမပိုင်ပြောင်းလဲနိုင်မှာမဟုတ်ဘူးလို့လဲရှမ်းပြည်လူမှုအသင်းဖွဲ့များအရေးတက်ကြွလှုပ်ရှားနေသူစိုင်းအောင်မြင့်ဦးကပြောပါတယ်ဒီအုပ်ချုပ်တဲ့အစိုးရလည်းဒီလိုအချက်တွေပေါ့နော်ဟိုလေးလေးနဲ့ထားပြီးတော့ပြင်သွားမယ်ဆိုရင်လမ်းလာကောင်းတဲ့ကျွန်တော်တို့ပြင်
ွဲမှာနိုင်ငံရေးစီးပွားရေးလုံခြုံရေးဖက်ဒရယ်ပြည်ထောင်စုအကြောင်းမြန်မာပိုင်ဆိုင်မှုစတဲ့အကြောင်းတွေကိုတောင်ကြီးမြို့ဟိုတယ်ကြီး၅ခုမှာခေါင်းစဉ်လိုက်ပဲပြီးတော့ကျင်းပနေတာဖြစ်ပါတယ်ရှင်
။ဆက်ပြီးတော့ရခိုင်ပြည်နယ်အခြေစားရခိုင်တိုင်းသားမျိုးနွယ်စုပါတီ၄ခုနဲ့ရခိုင်မျိုးချစ်ပါတီ ANPP တို့ပူးပေါင်းပြီးတော့စီးလုံးညီညွတ်တော်ရခိုင်ပြည်နယ်တိုင်းသားမျိုးနွယ်စုများမဟာမိတ်အဖွဲ့ကိုမကြသေးမီကစစ်တွေမျိုးမှာဖွဲ့စည်းခဲ့ကြပါတယ်။ရခိုင်တိုင်းသားပါတီတွေစုပေါင်းပြီး2020ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေလှုပ်ဆောင်သွားမယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။ဒီအခြေအနေကိုတော့မောင်အေးကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်။
ရခိုင်ပြည်အခြေစိုက်ရခိုင်တိုင်းရင်းသားပါတီတွေစုပေါင်းပြီးမဟာမိတ်ဖွဲ့စည်းရတဲ့အကြောင်းကိုဒိုင်နာမျိုးသားပါတီဥက္ကဋ္ဌဦးအောင်ကျော်စောကအခုလိုပြောပါတယ်
ကိုကျမကိုဖန်တီးရရေးကဆက်တည်ဆောင်သွားဖို့တက်ပေါ်လေကျွန်တော်ရခိုင်ပြည်မှာရှိတဲ့တိုင်းရင်းသားအားလုံးရခိုင်ရောခမည်းရောမျိုးရောတိုင်းရင်းရောပေါ်လေကျွန်တော်ပြောအရင်အဆက်ဆက်ကကြတော့ပါလေဆိုတော့ကျွန်တော်ပြောအရင်မရှိခင်ကြောင့်ပေါ်တော့ဖြူဖြူစင်းစင်းနဲ့ဖြစ်အောင်ဆွေးနွေးလုပ်တာပါခင်ဗျာ
စီလုံးညီညွတ်သောရခိုင်ပြည်နေတိုင်းရင်းသားလူမျိုးစုများမဟာမိတ်အဖွဲ့ကိုရခိုင်မျိုးဆိုင်ပါတီမျိုးအမျိုးသားဒီမိုကရေစီပါတီဒိုင်းနာလူမျိုးများတွတ်တာရဲ့ပါတီခမည်းမျိုးသားဖွံ့ဖြိုးတွတ်တာရဲ့ပါတီမျိုးတိုင်းရင်းသားပါတီတွေကိုစုပေါင်းပြီးဒီလ16ရက်နေ့ကဖွဲ့စည်းခဲ့တာပါအခုဖွဲ့စည်းလိုက်တဲ့မဟာမိတ်အဖွဲ့အနေနဲ့လာမည့်မဲလမှာညီလာခံတစ်ခုကျင်းပပြီး2020ခုနှစ်ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေလုပ်သွားမယ်လို့ရခိုင်မျိုးဆိုင်ပါတီဥက္ကဋ္ဌဦးဇော်ဝင်းထင်းကအခုလိုပြောပါတယ
်မတ်လမှာကျွန်တော်တို့ညီလာခံစုပေါင်းဖို့တခုရည်ရထားပါတယ်တော့2020ရွေးကောက်ပွဲမှာဒီပါတီစောင်းပြီးတော့ကျွန်တော်တို့ရခိုင်ပြည်နယ်မှာရွေးကောက်ပွဲဝင်ဖို့အစီအစဉ်များဖြစ်ကောင်းလေဖြစ်နိုင်ပါတယ်ကျွန်တော်တို့အခုပေါင်းပြီးတော့ဝင်ဖို့အစီအစဉ်များကိုလည်းကျွန်တော်တို့ရည်ရွယ်ဆောင်မှာဖြစ်ပါတယ်ခင်ဗျာ
မဟာမိတ်ဖွဲ့ပြီးထုတ်ပြန်တဲ့ကြေညာချက်မှာတော့စိုက်မှန်ပြီးသဖို့တရားပြေဝတဲ့လူမျိုးကိုအခြေခံသောဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ပြည်တွင်းညှိနှိုင်းရေးဖွဲ့ဆောင်ရာမှာတိုင်းရင်းသားလမ်းနက်အဖွဲ့အစည်းများနိုင်ငံရေးပါတီများအားလုံးနဲ့ပါဝင်တဲ့ပါဝင်ထိုက်သူတွေတားရောက်ဆွေးနွေးခွန်ရဖို့လည်းတိုက်တွန်းထားပါတယ်
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
။မြမတမတော်ကနေဖန်စီထိန်သိမ်းခဲ့တဲ့ရှမ်းပြည်နယ်မွန်ဂိုဒေသကကချင်ချင်းခရိုင်အဖွဲ့ချုပ် KBC ကတင်းထောက်စီယာဦးလန်ကျော်ကမ်ဆိုင်နဲ့ဦးဒွမ်ဒေါ်နောင်လာတို့ဦးကိုတမတော်ကနေမူဆယ်မြို့မှရဲစခန်းကိုလွှဲပြောင်းပေးအပ်ခဲ့ပြီးမတရားအသိဆက်သွယ်မှုပုံမှန်နဲ့အမှုဖွင့်ခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
ထိုင်းနယ်စပ်ဒေသကနေတိုင်းဒေသသတင်းတောက်တွေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနှာစင်ကြရတာပါရှင်တောက်ကြနေမနေ့ခင်မှာတော့ကျမရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေနှာစင်ကြရမှာဖြစ်ပါတယ်အခုညပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်ဒီကနေ့ညပဲအစီအစဉ်ဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါအောင်မယ်ရှင
်အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာတတိုင်းကာယမဲ့အစီအစဉ်တွေကုန်ကျစရိတ်ကိုကြာခံဖို့မက္ကဆီကိုနိုင်ငံဘက်ကဆက်လက်ညှင်းဆန်နေမှာဆိုရင်မက္ကဆီကိုသမ္မတနဲ့တွေ့ဆုံမဲ့အစီအစဉ်ကိုဖျက်ပစ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတိပေးလိုက်ပါတယ်အမေရိကန်တောင်ပိုင်းမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာဥပဒေမဲ့ဝင်ရောက်လာသူတွေကိုတားဆီးနိုင်အောင်တတိုင်းကာယမှုသမ္မတထရမ့်ကဗိုလ်ထုထဲမှာအမိန့်ထုတ်လိုက်တဲ့ချိန်ထဲမှာပဲမက္ကဆီကိုသမ္မတအင်ဂျက်ပင်ဂျက်နီယက်တူကကုန်ကျစရိတ်ကိုပေးမှာမဟုတ်တဲ့ကြောင်းပြောဆိုထားတာပါ။ဒီချိန်ထဲမှာပဲမွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကသူတွေအမေရိကန်နဲ့ဝင်မဲ့ကိစ္စကိုပိတ်ပင်ဖို့သမ္မတဒေါ်နယ်ထရမ့်ကပြင်ဆင်နေပါတယ်။အီရန်၊လီဗီးယား၊ဆီးရီးယား၊ဆိုမာလီယား၊ဆူဒန်နဲ့ယေမန်နိုင်ငံတွေကသူတွေအနည်းဆုံးရက်30အမေရိကန်နဲ့ဝင်ငွေပိတ်မဲ့အကြောင်းဖော်ပြထားတဲ့မူကြမ်းကိုသတင်းတွေကဖော်ပြနေကြတာပါ။ဥရောပသမဂ္ဂ EU နဲ့ဗြိတိန်နိုင်ငံကထွက်ဖို့ ပြင်ဆင်နေပြီးအမေရိကန်မှာလည်းသမ္မတသိပ်ပြည်ထောင်နဲ့ Trump တက်လာတဲ့အချိန်မှာပဲအမေရိကန်နဲ့အထူးဆက်ဆံရေးသည့်တိစောက်ဖို့ဗြိတိန်ဝန်ကြီးချုပ် Theresa May တိုက်တွန်းမှုရှိနေပါတယ်ဗြိတိန်ဝန်ကြီးချုပ်ဟာဒီနေ့ကြာသပတေးနေ့မှာ Philadelphia မြို့ကိုတွားရောက်ပြီးမနက်ဖြန်တောက်ချန်နေကြရင်တော့အမေရိကန်သမ္မတအင်ပီရိုကိုတွားရောက်မှာဖြစ်ပါတယ်စီးရီးယားနိုင်ငံမှာဘေးကင်းလုံခြုံတဲ့နေမျိုးတွေဖန်တီးရေးအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်ပေါ်မှတ်ချက်ပေးဖို့စောသေးတယ်လို့တူရကီနိုင်ငံကပြောဆိုလိုက်ပါတယ်စီးရီးယားနိုင်ငံကပြည်ပကအတွင်းအရသားတွေဘေးကင်းလုံခြုံမှုရှိစေမဲ့နေမျိုးတွေထူထောင်ဖို့အမေရိကန်ပင်ကွန်စစ်ဌာနချုပ်နဲ့နိုင်ငံသားရေးဝန်ကြီးဌာနတွေကတစင်ထုတ်ပြန်လိုက်မယ်လို့မျှော်လင့်ရတဲ့သမ္မတထရမ့်ရဲ့အမိန့်ကြေညာချက်ကိုအရင်ဆုံးလေ့လာဖို့လိုတယ်လို့တူရကီနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုခဲ့တာပါရုရှားသမ္မတပြောခွင့်ရပုဂ္ဂိုလ်ကလည်းဒီကိစ္စနဲ့ပတ်သက်လို့ရုရှားဆိုရကိုအမေရိကန်ဘက်ကတိုင်ပင်ဆွေးနွေးရမျိုးမရှိသေးဘူးလို့ဒေနောက်တီကိုပြောဆိုခဲ့ပါတယ်
။ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးဘူးကမတ်တင်ဂီထိုက်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ဂျွန်နာကမင်းဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင်။မနေ့ဖန်တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့ 49 တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.